Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2020ခုနှစ်ဇန်နဝါရီလ15ရက်ဗုဒ္ဓနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မော်ပါရှင်။အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေးရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့စကားဆစ်ထိုးပွဲမှာနိုင်ငံသားရဲ့မူဝါဒစည်ရေးကိစ္စနဲ့ကျန်းမာရေးဆောင်ရှားမှုကိစ္စတွေကိုအခြေအနေဆွေးနွေးညှင်းခုန်ခဲ့ကြပါတယ်။အခုလိုထိပ်တန်းသတင်းတွေကိုနားလည်နေအကြေညာပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာတွေဆက်သွယ်မြင်းမြန်ချက်တွေမှာပြီးခဲ့တဲ့ရက်တွေအတွင်းကော့တောင်းပင်လယ်ပြင်ကဖမ်းမိတဲ့လေစီးပြေမွတ်စလင်တွေကိုစီစစ်ပြီးမိသားစုတွေစီပြန်အပ်တာရှိသလို MVC ကတ်မရှိသေးသူတွေကိုလည်းကတ်တွေထုတ်ပေးထားပါတယ်။ကြားပြည်နယ်နေခန္ဓာကိုဒီကနေ့တွားရောက်ခဲ့တဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံတိုးတက်ဖွံ့ဖြိုးတည်ငြိမ်ရေးနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ညီညွတ်မှုဆိုတာလည်းစိတ်ထဲကနေစတဲ့ကိစ္စပါပဲ။ညီညွတ်မှုရှိဖို့ဆိုလို့ရှိရင်ဓာတ်တူညီမျှမှုရှိရမယ်။မိတ်ဆွေနဲ့ဦးဆိုတာမိတ်ဆွေလို့ခေါ်နိုင်မှုအတွက
်ဒီသတင်းနဲ့အတူနေပြည်တော်ကတက်ငယ်မရေမှုမှာကလေးတငယ်အခွင့်အရေးချိုးဖောက်မှုနဲ့မှုခင်းရဲတပ်ဖွဲ့ဝင်3ဦးနဲ့လူမှုကွန်ရက်တစ်ခုကိုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများတင်ကတရားစွဲဖို့အတွက်သမရရှိစီကိုရှောက်ထားလိုက်တဲ့အကြောင်းလည်းသိရမှာပါနောက်ပိုင်းမှာတော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း100ကျော်ကိုလိလာတုံသက်ထားတဲ့လူကွန်ရေးဖွဲ့ရဲ့2020ထုတ်စီရင်ခံစာအကြောင်းကိုလည်းပြောပြပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးဟာဥရောပပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရက်ကဒီကနေ့ပြောကြားလိုက်ပါတယ်။သဘောတူညီမှုထဲမှာအဓိကကန့်သက်ထားတဲ့အချက်တွေကိုအီရန်ကချိုးဖောက်နေတယ်လို့ပါဝင်လက်မှတ်ထိုးထားတဲ့ဥရောပ၃နိုင်ငံကဆွဆွဲခဲ့ပြီးတဲ့နောက်မှာအီရန်ကအခုလိုတုံ့ပြန်လိုက်တာပါသဘောတူညီချက်ထဲမှာပါတဲ့စီးပွားရေးဆိုင်ရာကတိကဝတ်တွေအတိုင်းဥရောပနိုင်ငံတွေဘက်ကမလုပ်ဘူးလို့အိန္ဒိယနိုင်ငံမှာရောက်နေတဲ့အီရန်နိုင်ငံသားဝန်ကြီးဇာရက်ကဒီကနေ့ထပ်ပြောပါတယ်။ဥရောပနိုင်ငံတွေအနေနဲ့အီရန်စီကရေနံကိုအလုံအလောက်မဝယ်သလိုအီရန်နိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနှုတ်ထွက်ကုန်တာကိုလည်းသူကထောက်ပြပါတယ်။အီရန်ဘက်ကစာချုပ်ပါကတိပြုထားချက်တွေကိုမလိုက်နာတော့ဘူးဆိုတာကိုဝန်ကြီးဇာရက်ကအတိအမှတ်ပြုပေမဲ့စာချုပ်ကနေနှုတ်ထွက်သွားတဲ့အမေရိကန်ရဲ့စီးပွားရေးအရာပိတ်ဆို့တံခါးမှုတွေရဲ့တက်ရောက်မှုတွေရှိနေတယ်ဆိုတာကိုအီရန်ရဲ့ပြောကြားမှုကိုဥရောပနိုင်ငံတွေဘက်ကလှစ်လျူရှုခဲ့တယ်လို့ထောက်ပြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအီရန်အနေနဲ့ဒေါ်လာဘီလီယံတန်းနဲ့ရှီဆုံးရှုံးခဲ့တယ်လို့လည်းသူကဆိုပါတယ်။စာချုပ်ထဲမှာနျူကလ িয়ার ဆိုင်ရာကန့်သတ်ထားချက်အားလုံးကိုအီရန်ကဖောက်ဖျက်ခဲ့ပြီးတဲ့နောက်အီရန်ရဲ့လုပ်ရက်ဟာနျူကလ িয়ার လက်နက်မပြန်ပွားရေးမှပြင်ဆင်လို့မရတဲ့ပြဿနာတွေဆိုရင်စရာတွေရှိလာတယ်လို့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံပေါင်းပြီးတော့အင်္ဂါနေ့ကညညာချက်ထုတ်ပြန်ခဲ့ကြတာပါ။2015ခုနှစ်မှာသဘောတူကြတဲ့ကတော့အဲ့ဒီနိုင်ငံဥရောပ၃နိုင်ငံအပြင်အီရန်တခါအမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းပါဝင်လက်မှတ်ထိုးခဲ့ကြပါတယ်။စာချုပ်အရအီရန်ဘက်ကနျူကလ িয়ার အရေးဆောင်ရွက်မှုတွေကိုရှော့ချကန့်သတ်ရမှာဖြစ်တယ်လို့အီရန်ပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့တံခါးမှုတွေကိုရှော့ချပေးရမှာဖြစ်ပါတယ်။ဥရောပသုံးနိုင်ငံရဲ့ပူးတွဲကြေညာချက်ထဲမှာတော့အီရန်ပေါ်စီးပွားရေးအရတံခါးမှုတွေဖယ်ရှားပေးခဲ့တယ်လို့အီရန်နဲ့တရားဝင်ကုံသွယ်ရေးလုပ်ဖို့အတွက်အားပေးခဲ့တယ်လို့ဖော်ပြထားပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းတွေရဲ့စကားစစ်တိုးပွဲကိုစက်ပြိုရေးနယ်မြေဖြစ်တဲ့အိုင်အိုဝါပြည်နယ်မှာအင်္ဂါနေ့ကကျင်းပတာမှာကိုယ်စားလှယ်လောင်းတွေကြားထိတ်တိုက်တွေ့ခဲ့တာပါ။နိုဝင်ဘာရွေးကောက်ပွဲမှာ Republican သမ္မတဒေါ်နယ်ထရမ့်ကိုဘယ်လိုအနိုင်ရအောင်လုပ်မလဲဆိုပြီးတော့ကိုယ်စားလှယ်လောင်းအစီအစီကတင်ပြခဲ့တာပါ။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရတ်စစ်ပွဲဆင်နွှဲဖို့2002ခုနှစ်မှာထောက်ခံပေးခဲ့တဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကို Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကဝေဖန်ထိုးနှက်ခဲ့ပါတယ်။2003ခုနှစ်မှာအီရတ်အပေါ်စစ်ပွဲဆင်နွှဲတဲ့ကိစ္စကိုစတင်တဲ့ Sanders ကအမေရိကန်သမိုင်းတလျှောက်အဆိုးအဝါဆုံးနိုင်ငံခြားရေးမူဝါဒကို Mr. Biden ထောက်ခံခဲ့တယ်လို့ဝေဖန်ပါတယ်။အီရတ်ကိုတက်ခဲ့ခဲ့တာမာယွန်းနယ်လို့ရဖြစ်တယ်လို့နှစ်တွင်နဲ့ချီပြောဆိုလာတဲ့သူ့သမ္မတဟောင်း Biden ကတော့သူ့အမားကိုပြင်ဆင်တဲ့အနေနဲ့အီရတ်ပဋိပက္ခအဆုံးသတ်ရင်းနဲ့အီရတ်ရောက်အမေရိကန်တပ်ဖွဲ့ဝင်သိမ်းခွဲကိုနေရာပြန်ခေါ်ဖို့လုပ်ကိုင်ခဲ့တယ်လို့တုံ့ပြန်ခြေပခဲ့တာပါ။အီရတ်စစ်ပွဲကိုစတင်ကြောင်းပြောဆိုခဲ့တဲ့ Minnesota ပြည်နယ်အထက်လွှတ်တော်အမ Amy Klobuchar ကလည်းအီရန်ထိတ်တန့်တတ်မှုကာဆမ်ဆိုလီမနီကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့သမ္မတထရမ့်ဟာအမေရိကန်ကိုနောက်ထပ်စစ်ပွဲတရားစီခေါ်သွားနေပြီလို့ပြောပါရယ်။သမ္မတထရမ့်ကအရှိအလေပိုင်းဒေသကိုအမေရိကန်တပ်ဖွဲ့တွေလက်တလုံးထပ်ပြီးတော့ဆီလုပ်ခဲ့ပေမဲ့လို့ဒီမိုကရက်သမ္မတ ကိုယ်စားလောင်းတွေကတော့အဲဒီကအမေရိကန်တပ်ဖွဲ့တွေပြန်ခေါ်မယ်လို့ပြောဆိုခဲ့ပါတယ
်။အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကိုအောက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတကိုပုံမှန်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှ2019ဒီဇင်ဘာလတည်းကမဲခွဲအတည်ပြုထားပြီးဖြစ်ပေမဲ့အထက်လွှတ်တော်မှကြားနာစစ်ဆေးတဲ့အခါမှာအထက်လွှတ်တော်ခေါင်းဆောင်တွေအနေနဲ့တပ်တွေတွေခေါ်ယူထွက်ဆိုခွင့်ပေးဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီကတောင်းဆိုပြီးတော့ပုံမှန်တွေကိုလွှဲမပေးသေးတာဖြစ်ပါတယ်။ဒါပေမဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကော်နယ်ကတပ်တွေတွေခေါ်ယူစစ်ဆေးဖို့ကိစ္စကိုတင်းခံနေဆဲဖြစ်ပြီးစစ်ဆေးကြားနာတဲ့အခါမှာဆုံးဖြတ်မယ်လို့ပြောကြားထားပါတယ်။သမ္မတကိုတရားစွဲနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့အမှုတည်ဆောက်မှုဟာအားနည်းခဲ့လို့အထက်လွှတ်တော်မှဆက်ပြီးစုံစမ်းစည်းကျင်နေတာဖြစ်တယ်လို့လည်းသူကဝေဖန်ပါတယ်။အမှုစစ်ဆေးကြားနာတဲ့အခါတပ်တွေတွေကိုမခေါ်ဘူးဆိုရင်တော့နိုင်ငံရေးအရာဖုံးကွယ်မှုကြီးဖြစ်လိမ့်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဘလူစီကပြောကြားထားပါတယ်။အာဏာလွှဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တာနှောက်ယှက်မှုလို့နဲ့တရားစွဲထားတာကိုအထက်လွှတ်တော်မှဆက်လက်ကြားနာစစ်ဆေးဖို့ဒီကနေ့အောက်လွှတ်တော်မှအတည်ပြုပြီဆိုရင်တော့တရားလိုရှိနေအဖြစ်ဆောင်ရွက်မဲ့လွှတ်တော်အမတ်တွေကအထက်လွှတ်တော်ကိုအချက်လက်တွေသွားပေးမှာဖြစ်ပါတယ်။ကြားနာစစ်ဆေးမှုအတွက်အောက်လွှတ်တော်ကိုစားပြုမန်နေဂျာတွေကိုလည်းဒီကနေ့ရွေးချယ်မှာပါ။သမ္မတထရမ့်တရားစွဲခံရတဲ့အမှုကိုအထက်လွှတ်တော်မှရှေ့တပတ်အင်္ဂါနေ့မှစတင်ကြားနာစစ်ဆေးမှာဖြစ်ပြီးတော့သတင်းပတ်နဲ့ချီကြမယ်လို့မျှော်လင့်ရပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြား18လကြာကုန်သွယ်ရေးအငြင်းပွားနေတဲ့ကိစ္စတစ်ချို့ပြည်လည်စီမဲ့ကနဦးတဘောသူစာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးဖို့ရှိပါတယ်။သမ္မတထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လီယူဟီတို့သမ္မတအင်ဂျီရောမှာကုန်သွယ်ရေးစာချုပ်လက်မှတ်ရေးထိုးမှာပါ။ဒါကိုပထမဆင့်ကုန်သွယ်ရေးသဘောတူညီမှုအဖြစ်သတ်မှတ်ဖို့နိုင်ငံစလုံးကဒီဇင်ဘာလလည်းမှာသဘောတူခဲ့ကြပါတယ်။အဲဒီသဘောတူညီမှုတွေထက်မှာအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်ကပို့ပြီးတော့ဝယ်ယူဖို့တရုတ်နိုင်ငံထဲကပြပကုမ္ပဏီတွေရဲ့အစီအမံနည်းပညာတွေကိုတရုတ်စီအတင်းအကျပ်လွှဲပြောင်းစေတဲ့လုပ်ရပ်တွေကိုရပ်ပစ်ဖို့နဲ့တရုတ်ကိုဝင်လာတဲ့ကုန်တွေဈေးသက်သာအောင်ငွေကြေးချေလျာတွေမလုပ်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒေါ်လာဘီလျံနဲ့ချီတဲ့တရုတ်တို့ရဲ့ပုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိကောက်ခတ်မဲ့အစီအစဉ်ကိုအမေရိကန်ကပယ်ဖျက်ပြီးတော့ဒေါ်လာဘီလျံ130တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်ကောက်နေတဲ့အခွန်တွေကိုပါတဝက်အထိရှော့ချပေးဖို့လဲအခုရေးထိုးမဲ့ကုန်သွယ်သဘောတူညီချက်မှာထည့်သွင်းထားပါတယ်။တိစာ600ငွေကြေးချေလျာမှုလုပ်နေတဲ့နိုင်ငံစီတွေကလည်းတရုတ်ကိုအမေရိကန်ကပယ်ဖျက်ထားပါတယ်။ဒါပေမဲ့လည်းဒေါ်လာဘီလျံ360တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေကိုတော့အမေရိကန်ကလက်ရှိအနေအထားအတိုင်းအခွန်ဆက်ပြီးတော့ကောက်ခံသွားမှာဖြစ်ပါတယ
်။ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 15.5တို့ကနေပါထုတ်လွှင့်ပေးပါမယ
်။ဟုတ်တယ်ခုနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရှမ်းကချင်ပြည်နယ်ရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေကိုလေးလေးနက်နက်စုံစမ်းဖို့အတွက်နိုင်ငံတကာရဲ့တောင်းဆိုမှုကိုမြန်မာအစိုးရကဆက်ပြီးတော့ညှဉ်းဆန်နေတယ်လို့ Human Rights Watch လူခွင့်ရေးဖွဲ့ကပြောလိုက်ပါတယ်။လူသားမျိုးနွယ်တို့အပေါ်ကျူးလွန်တဲ့ပြစ်မှုတွေ၊ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့လုပ်ရက်တွေမှာခိုင်လုံတဲ့အထောက်အထားတွေအရစစ်တပ်ထိတ်တန့်အကြီးအကဲတွေပေါ်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေး FFM အဖွဲ့ကတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရဟာဒီကိစ္စကိုဖြေရှင်းဖို့မလိုလားဘူးလို့HRW အဖွဲ့ရဲ့2020ခုနှစ်လူ့ခွင့်ရေးအစီရင်ခံစာရဲ့မှာပြောထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုတွေနဲ့အထိပယ်ရှိတဲ့ပူပေါင်းဆောင်ရွက်မှုလုပ်ဖို့ဒေါက်တာဆန်းစုကြည်အစိုးရဦးဆောင်တဲ့အရသာအစိုးရကအချိန်ချင်းညှဉ်းဆန်းခဲ့တယ်လို့အစီရင်ခံစာကပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့တာနှစ်နှစ်ရှိခဲ့ပြီဖြစ်ပေမဲ့ရိုဟင်ဂျာ6သိန်းလောက်ဟာကောက်ဆစ်စစားဒုက္ခသည်စခန်းတွေမှာပြစ်သိမ့်နေနေကြရတော့မယ်ဆိုတာကိုလည်းHRW အဖွဲ့အစီအခံစာမှာထောက်ပြထားပါတယ်လက်ရှိမှာသူတို့သဘောနဲ့သူတို့နေရပြန်နိုင်တော့တဲ့အခြေအနေမရှိဘူးလို့ UNHCR ရဲ့အပြောကိုလည်း HRW အစီအခံစာထဲမှာထည့်သွင်းထားပါတယ်စခိုင်းပြည်နယ်အလယ်ပိုင်းက ITB ဒုက္ခသည်စခန်းတွေမှာလည်းရိုဟင်ဂျာနဲ့ကမ္ဘာတသိန်း3000လောက်ဟာလွတ်လွတ်လပ်လပ်သွားလာနိုင်ခွင့်မရကြသလောက်ဖြစ်တယ်လို့ကျန်းမာရေးပညာရေးနဲ့တခြားလူသားချင်းစာနာမှုဆိုင်ရာဝန်ဆောင်မှုတွေကိုလည်းအကန့်အသတ်နဲ့သာရရှိနေတယ်လို့ HRW ကပြောပါတယ်ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံတဲ့မြန်မာဆိုရဘက်ကတော့ဒုက္ခတွေတွေပြန်လာနိုင်ရေးအဆင်ပြေပြင်ထားတယ်လို့ပြောကြားထားပါတယ်။မြန်မာနိုင်ငံထဲမှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ဆိုရတပ်တွေကြား2019ခုနှစ်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့တာကိုလည်းအစိုးရခံစားရဲကမှထည့်သွင်းထားပါတယ်။ပဋိပက္ခတွေဖြစ်နေတဲ့နေရာတွေကိုလူခွေရေးလေးလာသူတွေသတင်းတောက်တွေတွာလာခွင့်မရတာနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကိုအရေးကြီးတဲ့ထောက်ပံ့ကူညီမှုတွေတွားရောက်ပ ေးခွင့်မပြုဘူးဆိုတဲ့အခြေအနေရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်ဒေသခံ 8,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေကိုလည်းပြောထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပိုင်းမှာလည်း2019ခုနှစ်အတွင်းမြန်မာနိုင်ငံမှာတည်တည်တတ်တာကြာဆင်းခဲ့တယ်လို့ HRW အစင်ခန်းစာကပြောပါတယ်။လူခွင့်ရေးကိုကန့်တတ်တဲ့ဥပဒေတွေနဲ့တရားစွဲခံနေရသူ250လောက်ရှိတယ်လို့အစင်ခန်းစာကဆိုပါတယ်ရှင်
။နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရတဲ့ကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ကင်ဆိုကအမှုကမျိုးရောဖနွန်ပင်မာဒီကနေစတင်ဆစ်ဆေးပါတယ်။အတိုက်ခံကောင်းဆောင်ကင်ကတော့သူ့မှာအပြစ်မရှိဘူးလို့ညင်ပါတယ်။သူ့ကို2019ခုနှစ်တုန်းကအစိုးရကိုဖျောက်ချဖို့ပူးပေါင်းကြံစီတဲ့ဆွဲချက်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတက်တည်အထောက်အထားအနေနဲ့ကတော့ရွေးကောက်ပွဲဖြူဟာတွေအတွက်အမေရိကန်ရှစ်နေတွေနဲ့တွေ့ဆုံစဉ်ကသူပြောကြားရတွေနဲ့ပတ်သက်တဲ့အချက်အလက်နည်းနည်းပဲရှိတာပါ။အတိုက်ခံ CNRP ကိုအမေရိကန်ကထောက်ခံတယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ကဆွဆွဲထားတာပါ။ဖြတ်သိမ်းထားပြီးဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကတိရဲ့ပါတီ CNRP ရဲ့ဥက္ကဋ္ဌဟောင်းကင်ဆိုခါဟာပြစ်မှုထင်ရှားရင်တော့ထောင်နာအနည်း30ထိကြာခံရနိုင်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဆယ်စုနှစ်များစွာအုပ်ချုပ်မှုအောက်စိတ်ကုံနေကြတဲ့ကမ္ဘောဒီးယားပြည်သူတွေကြား CNRP ပါတီကိုလူကြိုက်များပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့နိုင်ငံရေးပြိုင်ဖက်အတိုက်ခံကင်ဆိုခါကို2018အထွေထွေရေးကောက်ပွဲမတိုင်ခင်မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့ပါတီကိုလည်းဖျက်သိမ်းခဲ့တာပါ။CNRP ပါတီကို2019ခုနှစ်မှာတရားရုံးချုပ်ကဖျက်သိမ်းလိုက်ပြီးတဲ့နောက်ကမ္ဘောဒီးယားကိုတပါတီစနစ်ကျင့်လုံတဲ့နိုင်ငံအဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်
။ဆန္ဒပြပွဲတွေဖြစ်နေတဲ့အီရန်မှာစစ်စစ်လုံးလုံးရှိကြဖို့အီရန်သမ္မတဟာဆန်ရူဟာနီကပန်ကြားလိုက်ပါတယ်။လေးမြန်ကိုပြစ်ချခဲ့မှုနဲ့ပတ်သက်တဲ့အကြောင်းချက်တွေကိုစစ်တပ်ဘက်ကရှင်းလင်းချက်ပေးဖို့ကြံ့ကြံ့ခဲ့မယ်ဆိုရင်တောင်းပန်ဖို့ကိုလည်းနိုင်ငံကိုရုပ်မြင်သံကြားဖို့ကနေပြောကြတဲ့မင်ကွန်းနဲ့မှသမ္မတရူဟာနီကပြောခဲ့ပါတယ်။ခီးတဲ့186ယောက်တေဆုံးခဲ့ရတဲ့ယူကရိန်းလေရင်ပြစ်ချခံရမှုအတွက်အပြည့်အဝရှင်းပြဖို့ကိုလည်းသူကတောင်းဆိုခဲ့တယ်လို့အီရန်အစိုးရရဲ့လုပ်ရက်တွေကိုပြင်ဆင်ဖို့လိုအပ်မှုရှိတယ်ဆိုတာကိုလည်းသမ္မတကဝန်ခံပါတယ်။တဟီရန်လေစိတ်ကနေပြန်တက်ပြီးမကြခင်လေရင်ပြစ်ချခဲ့တာဟာဆက်ချွတ်ရွေးမှုကြောင့်လို့အီရန်ကကနဦးပြောကြားခဲ့ပေမဲ့နောက်ပိုင်းမှာတော့အီရန်စစ်တပ်ကလေရင်ကိုဒုံးကျည်နဲ့ပြစ်ခတ်ခဲ့တာလို့ဝန်ခံပါတယ်။ဒီဝန်ခံချက်ထွက်လာပြီးတဲ့နောက်အီရန်နိုင်ငံထဲမှာဆန္ဒပြမှုတွေရှိခဲ့ပြီးအီရန်ဘာသာရေးခေါင်းဆောင်ကြီးအပါအဝင်ခေါင်းဆောင်တွေဆင်းပေးဖို့အထူးတောင်းဆိုနေကြပါတယ်
။အီတလီနိုင်ငံအတွက် EU ဥရောပသမဂ္ဂပေးတဲ့လေယာစိုက်ပျိုးရေးဆိုင်ရာရမုံငွေယူရိုတန်နေချီကိုမာဖီးယားရာဇဘိုကိုင်းကလိန်လယ်လျရယူမှုနဲ့64ယောက်ကိုအီတလီရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။စီစီလီကျွန်းအရှေ့ပိုင်းကမာဖီးယားဂိုင်းတစ်ခုဟာ2010ခုနှစ်ကနေ2019ခုနှစ်ကြာသူတို့ပိုင်ဆိုင်ခြင်းမရှိတဲ့မြေနေရာအတွက် EU ရဲ့လေယာစိုက်ပျိုးရေးထောက်ပံ့ငွေယူရို5တန်းခွက်တက်မနဲ့ရယူခဲ့တယ်လို့အစိုးရရှင်းလင်းရေးကပြောပါတယ
်။ပေါ်လူနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဖလေစီးပြေးမွတ်စလင်တွေကိုတက်ဆိုင်ရာဒေသအသီးသီးကိုပို့ဆောင်ပေးနေတဲ့အခြေအနေကိုပြောပြပေးမှာပါ။ပြီးခဲ့တဲ့ရက်ပိုင်းကကော့တောင်ပင်လယ်ပြင်မှာဖမ်းမိတဲ့မွတ်စလင်တွေကိုစစ်တွေနဲ့မောင်တော်မျိုးနွယ်တွေစီကိုအသီးသီးလွှဲပြောင်းပေးခဲ့ပါတယ်။အဲ့ဒီထက်က18ယောက်ကိုစစ်တွေမျိုးပေါ်မှာအာဏာပိုင်တွေကစီးစစ်ပြီးမိသားစုဝင်တွေစီကိုပို့ဆောင်ထားပါတယ်။ကျန်တဲ့သူတွေကိုတော့မောင်တော်ငခုရဒုက္ခသည်စခန်းမှာထားပြီးအဲ့ဒီထဲမှာဘင်္ဂလားဒေ့ရှ်ကလူတွေပါဝင်တာကြောင့်စစ်စစ်ရေးလုပ်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကတင်ပြထားပါတယ်ရှင်။
ကော့တောင်ပင်လယ်ပြင်မှာဖမ်းမိခဲ့တဲ့လေစီးပြေရိုင်ဂျာ182ယောက်ထဲက18ယောက်ကိုစစ်တွေမျိုးတေးချောင်းရိုင်ဂျာခြေဝါကိုပို့ဆောင်ခဲ့ပြီးကျန်တဲ့ရိုင်ဂျာတွေကတော့မောင်တော်ငခုရပြင်လယ်လက်ခံရေးစခန်းမှာညီမအာနာဘဒီကစီစစ်ဆောင်ရွက်နေတယ်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ဒီကလည်းမောင်တော်ပေါ့ဗျာ။ဟိုကလည်းဘူးဒီဘူးဒီကဘူးဒီကဘူးဒီကဘူးဒီရှိဘူးလို့စီစစ်ရတာ။စီစစ်တော့ပြင်အဲ့မှာဖြစ်နေတဲ့မောင်တော်ကိစ္စနဲ့ပါဝင်ခဲ့ဘူးဒီရှိပြီးစီစစ်တော့ဟိုရတဲ့ဘက်မှာအရင်အမှုဖွင့်ခဲ့ဒီကဘာမှမဝင်ခါလာတာရှိရင်တော့အဲ့အမှုကိုရင်းရဆိုင်ပြောင်းရှင်းမှာပေါ့နော်
အဲ့ဒီငခုရပြန်လေလက်ခံရေးစကန်မှာစီစစ်နေသူတွေချင်းမှာဘင်္ဂလားဒေ့ရှ်ဘက်ကလူတွေပါဝင်လာတာကြောင့်တတိချင်းစာစီစစ်နေရပြီးအခုချိန်ထိပင်ရောက်ပါတယ်ဆိုတာကိုမသိရသေးဘူးလို့သူကဆက်ပြောပါတယ
်ဒီမှာနေတယ်တော့မဟုတ်ဘူးဘင်္ဂလားဒေ့ရှ်ကဆိုရင်တော့ဘင်္ဂလားဒေ့ရှ်အစိုးရကိုရဲသားတွေကျွန်တော်တို့အားအရဒီမှာဒီဘက်ကိုခိုးဝင်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတယ်ကျွန်တော်ကဥပဒေကြောင့်ရထိမှန်ပြီးတော့လာဝကအနေရေးပြီးသွားသူအေးပြီးသွားဟိုဘက်နှစ်နိုင်ငံပြန်လွှတ်ပေးလိုက်တာလေလည်းဒီချိန်မှာငါကူရကမ်းပါပဲပုံလည်းဘယ်မှာလဲပါဒါပါမပါတော့ကျွန်တော်တို့ကြံမကြည့်သေးဘူးကြာအမှစီစဉ်တော့ရှိသေးတယ်နော
်စစ်တေမျိုးနဲ့တေးချောင်းကျေးရွာကိုတော့18ဦးပို့ဆောင်ပေးခဲ့တာဖြစ်ပြီးသူတို့ကတော့တာဝန်ရှိသူတွေကစစ်ဆေးပြီး MVC ကတွေလုပ်ပေးခဲ့တယ်လို့သူတို့ရဲ့မိသားစုဝင်စီကိုလှည့်ပြောင်းပေးလိုက်ပြီလို့တေးချောင်းအုပ်ချုပ်ရေးမှူးဦးဆန်မြတ်ကျော်ကပြောပါတယ်
အဲ့ဒီ18ဦးဟာတယောက်ကယောက်ျားယောက်ျားအလုံး main ကလေးဟာ6ယောက်ယောက်ျားလေးကခဏယောက်နောက်3ယောက်ကတပိုင်းရွာတိုက်ကအဲ့ဒီလူတွေဟို ตั้งแต่ออกที่ดูเลยก็อะไรดีดูรู้เอ็มบีซีแค่เรื่องเล็กๆเลยอ๋อช่วงนี้เราว่าก็ไปกันเลยเออไอ้ยังดูรู้ว่าชาวต่างไม่ใช่ดูรู้ว่าเอ็มบีซีแค่ไม่ใช่เรื่องเล็กๆแค่ไหนเราข้างกินมาเนี่ยท่านยาเรื่องเฮียดูก็ทุบไปเลยเอ็มบีซีก็หาดูรู้แม่นี่แกรู้ข้างกินมาเนี่ยท่านแกสุดเลยที่มาพิวกับที่เดียวเลยที่ช่องอุโมงค์มุกับเปล่าเลยแกข้างกินเลยหรือว่าที่มาเนี่ยเรื่องหรือว่าที่เนี่ยเชื่อว่า
เนี่ยดูเฮลิเนี่ยวันนั้นในงานตั้งแก้ดูว่าเลยช่างมือส่วนนี้ที่เอ็มบีซีแก้ไขมาช่วยเหลือไม่ว่าไม่ว่าลูกมาพ่อป่วยเลยที่มาในทางยาตาจังแล้วก็คนเลี้ยงชาวบ้านสาวนี่แค่เรื่องในยิ่งสั่งยาระบะตาจังมันจะขนาดสุดรูปีป้าในงานเดียวทวีในยาระพี่เดียวโรฮิงญาตั้งวันก็พิสูจน์จับได้ประคันกินมาปีกันนั่งสองสักคนคุณเนี่ยก็อาสาจังเป็นแต่ใครมุ่งพิสูจน์เอาไปตำรวจในเมืองชิงเลี้ยงส่งเยอะขึ้นตาจังโรฮิงญาคนนั้นจะเอาเราเป็นลัด
ဒီနေ့ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားသလိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားသလိုပြန်လည်လက်ခံရေးစခန်းတွေလည်းဖွင့်လှစ်ပေးထားတာဖြစ်ပါတယ်။
ကိုတနိုင်ကြောပြသွားတာပါရှင်ဒီကနေ့လွိုက်ကော်မြို့မှာကျင်းပတဲ့ကြားပြည်နယ်နေခန္ဓာကိုတက်ရောက်လာတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုင်းရင်းသားတွေကြာစည်းလုံးညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ်အခမ်းအနားပြီးမှလူမှုဆွေးနွေးပွဲတက်ရောက်ခဲ့တဲ့အပြင်ကရင်နီပြည်လူငယ်အင်အားစုနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီသတင်းအပြည့်အစုံကို
င်းမြင့်ကတဝင်းလွားပေးဖို့ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလည်းကိုယ်တိုင်ပါဝင်တယောက်ခဲ့တာပါဒီခန်းနာမှာအမှားစကားပြောကြခဲ့တဲ့ဒေါ်ဆန်းစုကြည်ကမြမကြီးလိုတိုင်းသာပေါင်းစုံရှိတဲ့နိုင်ငံအတွက်စီးလုံးညင်ညွတ်ရေးဟာတိတ်ကိုအရေးပါတာကြောင့်စီးလုံးညင်ညွတ်ကြဖို့တိုက်တွန်းခဲ့ပါတယ
်ကျမတို့နိုင်ငံဟာတိုင်းသာပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုဖြစ်လို့ဒီနိုင်ငံဟာတည်တံ့ခိုင်မြဲဖို့အေးချမ်းမှုတာယာဖို့တိုးတက်ဖို့ဆိုလို့ရှိရင်တိုင်းရင်းသားများအချင်းချင်းမှာညီညွတ်မှုအင်တာမအရေးကြီးပါတယ်ညီညွတ်မှုဆိုတာလည်းစိတ်ဓာတ်ထဲကညီချင်းရဲ့လိုပဲစိတ်ဓာတ်စိတ်ထဲကနေစတဲ့ကိစ္စပါပဲညီညွတ်မှုရှိဖို့ဆိုလို့ရှိရင်ဓာတ်တူညီများမှုရှိရမယ်မိတ်ဆွေနှစ်ဦးဆိုတာမိတ်ဆွေလို့ခေါ်နိုင်ဖို့အတွက်နှစ်ဖက်စလုံးမှာညီညီများများရှိရမယ်တစ်ဖက်ကအများကြီးအခွင့်အရေးရနေလို့ရှိလို့ရှိရင်နှစ်ဦးဟာညီညီများများမိတ်ဆွေမဖြစ်နိုင်ပါဘူးအဲကျွန်တော်တို့ရဲ့နိုင်ငံဟာတကယ်ပဲတိုင်းရင်းသားများအချင်းချင်းမှာညီညွတ်ဖို့ပြည်လဲဖို့ဆိုလို့ရှိရင်ဒန်းတူညီမျှမှုရဖို့လိုတယ်ဒန်းတူညီမျှမှုရတဲ့တလို့ရနေတယ်ဆိုတော့ယုံကြည်ချက်ကလည်းခိုင်မာလာဖို့လိုပါတယ
်နိုင်ငံရဲ့ငြိမ်းချမ်းရေးကိုရည်ရည်ထိန်းနိုင်မဲ့ Federal စနစ်စီကိုစီးလုံးညီညွတ်မှုနဲ့ဥတီသွားနေတယ်လို့လည်းပြောကြားခဲ့ပါတယ
်တရားဥပဒေအရကျွန်တော်တို့ဟာအားလုံးညီညီညွတ်ညွတ်နဲ့နှံ့မြတ်တကနေနိုင်အောင်လို့ထိန်းထားပေးနိုင်တဲ့စနစ်မလို့ကျမတို့ Federal စနစ်ကိုဥတည်တာပါကျွန်တော်တို့ဒီမိုကရေစီကိုဥတည်တယ်ပြည်သူလူထုရဲ့အခွင့်အရေးတွေကိုကာကွယ်ဖို့ပြည်သူလူထုတာဝန်သိစိတ်တွေကိုမြင့်တင်ပေးဖို့ဒီပြည်သူလူထုသားနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုအကောင်းဆုံးကာကွယ်နိုင်မယ်ဆိုတာကျမတို့ယုံကြည်လို့ကျမတို့ Federal လူဥတည်တယ် Federal ကနေကျမတို့တိုင်းသားပေါင်းလူမျိုးစုပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံတစ်ခုရဲ့ရေရှည်ငြိမ်းချမ်းရေးကိုထိန်းသိမ်းနိုင်မယ်ရေရှည်တည်ငြိမ်ရေးရေရှည်တူဦးနဲ့တူယုံကြည်မှုပေါ်မှာအခြေခံနဲ့တိုးတက်ရေးကိုဖြစ်စေနိုင်မယ်ဆိုပြီးတော့ကျမတို့ဖက်ဒရယ်ကိုဥတည်တာဖြစ်ပါတယ
်အခမ်းအနားပြီးနောက်မှာတော့ပြည်내ခမ်းမမှာလူမှုတွဲဆောင်ပွဲကျင်းပခဲ့တယ်လို့ကရင်ပြည်ပြည်내လူငယ်များအင်အားစုနဲ့လည်းဒေါ်ဆန်းစုကြည်ကပြီးသက်တွဲဆောင်ခဲ့ပါတယ်ကြားပြည်내ကဒေသခံလူငယ်တွေနဲ့ပြည်내အုပ်ချုပ်သူတွေကြားဗိုလ်ချုပ်ကျေးရုပ်တိဆောက်ရေးနဲ့ပတ်သက်ပြီးပြိပခကြီးကြီးမားမားရှိနေတာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာဗိုလ်ချုပ်ကျေးရုပ်ကိစ္စအပြင်ကြားပြည်내ကတက်သိမ်းကြီးကိစ္စအဖမ်းဆီးခံနေရတဲ့တောင်သူများကိစ္စနဲ့လူငယ်များဆိုင်ရာမူဝါဒကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းကင်းနီပြည်လူငယ်များအင်အားစုရဲ့ပြောရေးဆိုခွင့်ရှိသူခွန်တော်မတ်ကပြောပါတယ
်နှစ်ပါတိချက်ရှိတဲ့တောင်သူကိစ္စတွေမှာတော့တွေ့ရင်လည်းဒီလကောနေပြီးတော့ပြန်ပြီးတော့လည်းဟိုကနသက်ဆိုင်ရာဝန်ကြီးဌာနနဲ့ပန်တင်ပြီးတော့ရက်ဆက်စုခံနေရတဲ့တောင်သူအစည်းအဝေးချိန်ထုတ်ရုံနဲ့ပန်တင်ပြီးတော့ဦးဆောင်ရွက်သွားမယ်ဆိုတာတော့ကြော်သွားတယ်ပေါ့နော်။နံပါတ်2ချက်ဖြစ်တဲ့ဒီရုပ်ကိစ္စကတော့ချိန်ကြခုနတောင်သူကိစ္စတွေမျိုးပြောသွားတာမျိုးမရှိပါဘူးကြ။ဒီရုပ်ကိစ္စကတော့ခုနပြဿနာတွေကိုတော့ပြည်내ခိုင်းပြီးကျင်တယ်ဆိုတော့ဘယ်လိုဒီနေ့ဆောင်ရွက်ကြမလဲဘယ်သူတွေပါမလဲဆိုတာမျိုးတွေကတော့တိတိကျကျပြောသွားတာမျိုးတော့မရှိဘူး။အပတ်တုံးချက်
ဒီနေ့ရတဲ့ပတ်သက်တဲ့ကိစ္စကျွန်တော်တို့ဒီမှာတော့ပြန်စံတာတဲ့ပြောင်းမယ်ဆိုတဲ့ကိစ္စတွေကတော့မှတ်တမ်းဖြစ်နေပဲပြန်ပြီးတော့ပြောသွားတာရှိတယ်။ဒါတော့ဒီနေ့ကတော့အချင်းပြောရင်တော့ကျွန်တော်တို့ဒီနောက်မှပြည်မရှိဘူးနော်။ဒေါ်ဆန်းစုကြည်ဟာကင်းနေပြီးလူငယ်များအင်အားစုနဲ့တွဲဆုံပြီးတဲ့နောက်မှာရမိရဖရွေနဲ့လည်းတွဲဆုံခဲ့ပါတယ်။ နိုင်ငံရေးပါတီဝင်တဲ့တွဲဆုံဖို့ကိုပြည်내အစိုးရကစီစဉ်ခဲ့ပေမဲ့တွဲဆုံပွဲမှာဆွေးနွေးဖို့အချိန်များများမရနိုင်တာကြောင့်နိုင်ငံရေးပါတီတချို့ကတက်ရောက်တာမရှိခဲ့ကြောင်းကျန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီတူးကပြောပါတယ်။ကိုမိုးစောပြောပြသွားတာပါရှင်။အခုတခါတော့တက်ငယ်မရိမှုနဲ့နောက်ဆက်တွဲအခြေအနေတွေကိုအလှည့်ပေးကြပါမယ်။
မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှုသုံးဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနီပေ့ချ်တာဝန်ခံတို့ကိုကလစ်တင်ငယ်အခွင့်ရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲနိုင်ဖို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILEM ကနိုင်ငံတော်သမ္မတစီကိုစတင်ပြီးတော့ရှောက်ထားလိုက်ပါတယ်။မြန်မာနိုင်ငံတရားစီရင်ရေးတစ်ခုလုံးကိုစိန်ခေါ်နေတဲ့ Victoria အမှုလို့ခေါ်တဲ့တက်ငယ်မရိမှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင်။
Victoria အမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့လာတုန်းကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဦးဆောင်သူတွေဖြစ်ကြတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှုရဲမှုချုပ်စိုးနိုင်ဦး၊မှုကင်းညွှန်ကြားရေးမှူးရဲမှူးကြီးမင်းဟန်နဲ့မှုကင်းရဲတပ်ဖွဲ့ဌာနမှူးရဲမှူးကြီးတာတုံတို့အပြင်ရဲတပ်ဖွဲ့ရဲ့သတင်း Facebook စာမျက်နှာတာဝန်ခံတို့ဟာပြည်သူ့ဝန်ထမ်းတွေဖြစ်နေတာကြောင့်သူတို့ကိုကလေးတငယ်အခွင့်အရေးဆိုင်ရာချိုးဖောက်မှုတွေအတွက်တရားစွဲဆိုနိုင်ဖို့ကြိုတင်ခွင့်ပြုမယ်ကိုဥပဒေနဲ့အညီတောင်းခဲ့တာလို့
တပတ်စီကခွင့်ပြုမိတောင်းနေဆိုတာဥပဒေနဲ့အညီတောင်းထားတာပေါ့နော်အဲ့တော့သမနာယုံကလည်းပဲအကြောင်းကြားနေတယ်ကျွန်တော်တို့မျှော်လင့်တယ်ခွင့်ပြုမိရခဲ့တယ်ဆိုရင်တော့ကျွန်တော်တို့ကပတ်အင်ဖော်မေးရှင်းရပို့ကိုဒီအမှုဖြစ်ပွားခဲ့တဲ့မြန်မာရဲတပ်ဖွဲ့ဌာနချုပ်ရှိရာနေပြီးတော့ကသက်ဆိုင်ရာပြုတ်တယ်ရဲစခန်းကျွန်တော်အမှုခွဲရဖြစ်ပါ
ဒီကနေ့ဒီစမှာ19ရက်နေ့တုန်းကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ Victoria လို့နာမည်ဝတ်ပေးထားတဲ့လိမ့်မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ကလေးငယ်ရဲ့အမိရင်းနဲ့မိသားစုကိုရေးအချက်အလက်တို့ကိုအကြိမ်ကြိမ်ထုတ်ဖော်ပြောဆိုသွားတဲ့မှုကင်းရဲတပ်ဖွဲ့ဝင်တွေဟာကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာလို့သမ္မတထံပို့တဲ့စာမှာဖော်ပြထားပါတယ် ဆွဆွဲခံထားရသူတွေကပြည်သူ့ဝန်ထမ်းတွေဖြစ်တာကြောင့်ရာဇဝတ်ကျင့်ထုံးဥပဒေပုံမှာ198ကိုဇက်ခွန်1အရတမန္တရရဲ့ကြိုတင်ခွင့်ပြုမိန်ရမှာသူတို့ကိုတရားစွဲဆိုလို့ရမယ်လို့ရှင်းနေဦးသိန်းတန်းဦးကပြောပါတယ်။ဗစ်တိုးရီးယားအမှုဟာမြန်မာနိုင်ငံတရားစီရင်ရေးတစ်ခုလုံးကိုစိန်ခေါ်နေတဲ့အမှုဖြစ်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့မှပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေတယ်
ိုလို့တာမားဆိုမားကြောင့်ဘူးမဝန်ခံတာမရှိပါဘူးနော်ဒီအချိန်ဒီဘောကနေဆင်ကျွန်တော်တို့ကဘာလို့ပျော်လင့်တာလဲဆိုတော့မြန်မာနိုင်ငံရဲတပ်ဖွဲ့စီရေကြောင်တဲ့ဟုတ်ကဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာရှိစဉ်ရှိတတ်တဲ့အတိုင်းနိုင်ငံတော်သမ္မတရဲ့ကိုယ်ကဲမှုအောက်သို့မဟုတ်လို့ရှိရင်တပ်ဆိုင်ရာတိုင်းနဲ့ပြည်နယ်ကြီးသားကြီးဝင်းကျုပ်တွေရဲ့အနိကကိုယ်ကဲမှုမှာရှိပြီးတော့စိုးရွားဖွဲ့နဲ့ဒီပူးပေါင်းပါဝင်နိုင်တဲ့အခြေအနေကိုဖြစ်အောင်လှုပ်ဆောင်ပေးနိုင်တယ်ကဲဒီကျွန်တော်တို့ပြောလင့်တယ်အဲ့ဒီအတွက်ယူဆပြီးတော့ဒီအခုကျွန်တော်ပါဝင်ဆောင်ရွက်တာဖြစ်ပါတယ်
နေပြည်တော်ဝက်စတန်ဟေးပုတ်ကလေးကမူချိုချောင်းကဗစ်တိုးရီးယားလိုနာမည်ဖွက်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတဲ့အမှုကိုနေပြည်တော်တက္ကသိုလ်ခရိုင်တရားရုံးမှာ6လကျော်ကြာစစ်ဆေးပြီးတဲ့နောက်တန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးဆိုသူကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်ပြန်လှုပ်ပေးခဲ့ပါတယ်။အဲဒီနောက်မှာပဲဗစ်တိုးရီးယားအမှုအပေါ်ပြင်ဆင်ချိန်2လပေးထားပြီးအဲဒီကာလကျော်လွန်သွားရင်အမှုဖြစ်ချိန်မှာဝတ်ခဲ့တဲ့ဗစ်တိုးရီးယားရဲ့အဝတ်အစားနဲ့ကိုအောင်ကြီးရဲ့အဝတ်အစားတွေကိုမိရှို့ဖျက်ဆီးပစ်ဖို့တရားရုံးကအမိန့်ချထားတာပါ။ဒါပေမဲ့တရားလိုဖြစ်သူဗစ်တိုးရီးယားမိသားစုအပါအဝင်ဒီအမှုအမှန်တရားပေါ်ပေါက်ဖို့အတွက်ဝန်ရံနေသူတွေကဒီဘော်ကိုမလိုလားကြပါဘူး။လက်ရှိအချိန်မှာသမီးလေးရဲ့ကျန်းမာရေးကောင်းမွန်လျက်ရှိပြီးကျောင်းပြန်တက်ခြင်းနဲ့ဆန္ဒရှိနေတယ်လို့အနီးကပ်ကူညီဆောင်ရွက်ပေးနေတဲ့ကိုတက်ကမူညိုကပြောပါတယ်
။သမီးလေးရဲ့အချိန်ကတော့ကျောင်းတက်ခြင်းနဲ့တခုရှိတာပေါ့နော်။ကျွန်တော်တို့ကတရားရုံးကနေပေးထားတဲ့ရပောင်းဆောက်ဆက်အပြည့်လေးတော့ဒါတကယ်လို့များဥပဒေရုံးကနေကောင်းကြီးကိုပြန်ပြီးရောင်းညံဟိုပြင်ဆင်ခြင်းနဲ့ညံဆက်ပြီးတော့တိုင်းကိုတင်မလားမတင်မလားကျွန်တော်တို့ဒါတွေစောင့်နေရတဲ့အချိန်ကြီးရှိပါတယ်။တကယ်လို့သူတို့ကတင်ခဲ့လို့ရှိရင်တော့တမျိုးပေါ့လေ။သူကတော့ဒါမှကြိုလုပ်လို့မရသေးပဲစောင့်ဆိုင်နေတဲ့သဘောပဲရှိပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။
ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးလက်ရှိအချိန်မှာဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရှင်ပြန်လှုပ်ပေးထားပေမဲ့ကျူးလွန်သူအစ်စ်အမှန်ကိုတော့ဖော်ထုတ်နိုင်ရင်မရှိသေးပါဘူး။မြန်မာနိုင်ငံမှာတငယ်မတိမှုတွေအများအပြားရှိပေမဲ့အခုဗစ်တိုးရီးယားအမှုဟာမတင်ကားစရာအချက်တွေများပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးမှန်တိုင်းမှာဆောင်ရွက်ချက်အားနည်းနေတာတွေရှိတာကြောင့်လူအများကအမှုမှန်ပေါ်ပေါက်ရေးတောင်းဆိုနေကြပြီးပညာရှင်အသီးသီးကလည်းဒီအပေါ်ကိုဝန်းရံနေကြတာပါ။
ဆူဆူပြောပြပေးသွားတာပါရှင်အခုတခါတော့ HRW လူခွင့်ရေးအဖွဲ့ရဲ့2020ပြည့်နှစ်ထုတ်စီရင်ခန်းစာဘက်ကိုအလှည့်ပေးကြပါမယ်
တရုတ်နိုင်ငံဟာသူ့ရဲ့စီးပွားရေးနဲ့တန်တမာရေးအရှိန်ဩဇာကိုတုံးပြီးတော့ပြည်ပနိုင်ငံတွေကသူ့အပေါ်မဝေဖန်နိုင်အောင်လုပ်နေသလိုနိုင်ငံတကာလူ့ခွင့်ရေးစနစ်တစ်ခုလုံးကိုထိခိုက်အောင်လုပ်နေတယ်လို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့2024ခန်းစာမှာဖော်ပြထားပါတယ်။တရုတ်အစိုးရရဲ့ဆောင်ရွက်မှုတွေဟာပြည်တွင်းကသူ့နိုင်ငံသားတွေရဲ့အခွင့်အရေးကိုဖိနှိပ်ရုံသာမကပြည်ပနိုင်ငံတွေကိုပါလွှမ်းမိုးလာတဲ့အထိဖြစ်လာကြောင်းစီရင်ခန်းစာမှာထောက်ပြထားတာပါ။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်းတရာကျော်ကလူ့ခွင့်ရေးအခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ဒီစီရင်ခန်းစာကြောင်း VOA သတင်းတောက်ဂျက်ဆစ်မန်အိုနီပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးကပြောပြပါမယ်ရှင်။
တရုတ်နိုင်ငံမှာဝီဂါမွတ်စလင်လူနည်းစုတွေကိုဖိနှိပ်ဆက်ဆံနေတဲ့အပေါ်အင်္ဂလိပ်ပရီးမီယာလိဂ်ဘောလုံးသမားတစ်ယောက်ကအွန်လိုင်းပေါ်မှာဝေဖန်လိုက်ပြီးတဲ့နောက်ဒီအသင်းရဲ့ဘောလုံးပွဲတွေကိုတရုတ်နိုင်ငံနဲ့ပြသခွင့်အစိုးရကပိတ်တင်ခဲ့ပါတယ်။ပရီးမီယာလိဂ်ဘောလုံးအသင်းအနေနဲ့သူတို့အတွက်အကျိုးမြတ်များတဲ့ဈေးကွက်ပြတ်သွားနိုင်တဲ့ဆိုပြီးသတိပေးလိုက်ကြပါ။
ဖော်ပြထားပါတယ
် China has been harassing
you အစိုးရဟာသူ့ရဲ့လူအခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေကိုကုလသမဂ္ဂမှာဝေဖန်တဲ့အပြောအဆိုအပြစ်မှုအလုံးကိုလည်းချင်းချောင်းနောက်ဆက်ပြောလို့ရှိပါတယ်သူ့ရဲ့စီးပွားရေးနဲ့တန်တမာရေးအရှိန်အဟွာကိုတုံပြီးတော့သူ့အပေါ်ဝေဖန်ပြောဆိုမှုတွေကိုပိတ်ပင်နေတာပါ
HRW Human Rights Watch ရဲ့တရုတ်ရေးရာသုတေသီယာကီဝမ်ပြောတာပါ
။တမရရှိချင်းပင်ရဲ့ဥဆောင်မှုအောက်မှာတရုတ်အစိုးရဟာအင်တာနက်သုံးစွဲမှုတွေ၊တက်ကြွလှုပ်ရှားသူတွေနဲ့ဘာသာရေးအုပ်စုတွေအပေါ်ချိန်ချောက်မှုတွေနဲ့လူ့အဖွဲ့အစည်းကိုကျူးညံ့ချုပ်ကန့်လာနေတဲ့အကြောင်းလဲ HRW ရဲ့2020အစဉ်ခံစာမှာဝေဖန်ထားပါတယ်
။ This is the most severe
တရုတ်နိုင်ငံမှာဆယ်စုနှစ်တွေအတွင်းဖိနှိပ်မှုအပြင်းထန်ဆုံးအချိန်မှာပဲ။ကြည်ကျမှုတော်လိုင်းကာလဓမ္မမဟုတ်အလားတူကာလမျိုးကိုပြန်သွားနေတာပါရှင်ချမ်းဒေသကတော့အဆိုးဆုံးပါပဲအဲ့ဒီဒေသကဝီဂွာနဲ့တက်ကစ်မွတ်စလင်တန်းတဲ့ချီဟာတရုတ်ဆူရရဲ့ထင်းသိမ်းစခန်းတွေမှာနေရပြီးတော့အစ္စလမ်ဘာသာနဲ့သူ့ရဲ့ရိုးရာဆင်လာတွေဘာသာစကားတွေစွန့်လွတ်လာအောင်လို့စိတ်သက်စစ်ဆင်ရေးလုပ်တာခံကြရပါတယ
်ဒါတော့ဒီနေ့ HRW ရဲ့အစဉ်ခံစာကိုဟောင်ကောင်မှာတွားရောက်ထုတ်ပြန်ဖို့စီစဉ်ထားပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဟောင်ကောင်ကိုဝင်ရောက်ခွင့်ပိတ်ပင်ခံခဲ့ရတဲ့HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Ruth ပြောသွားတာပါ။ဟောင်ကောင်ကဒီမိုကရေစီဆန္ဒပြပွဲတွေကို HRW ကထောက်ခံအားပေးတဲ့အတွက် Ruth ကိုပြည်ဝင်ခွင့်ပိတ်ပင်အဖြစ်ပေးတာဖြစ်တဲ့အကြောင်းပြည်ဝင်ငွေကြေးဌာနပြောခွင့်ရကန်ရှောင်းကပြောပါတယ်
။ဂျီလီကြောက်ဟောထားမှာသူ
ဒီအဖွဲ့တွေဟာဟောင်ကောင်မှာရှိတဲ့တရားလွတ်လပ်ခွင့်နဲ့ခွဲထွက်ရေးသမားတွေကိုတွေးထိုးပြီးအစွန်းရောက်အကြမ်းဖက်မှုတွေဖြစ်အောင်နှီးမျိုးစုံနဲ့လှုံ့ဆော်နေတာပါ။ဟောင်ကောင်မှာလက်ရှိဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေအတွက်သူတို့မှာတာဝန်ရှိပါတယ်။ဒါကြောင့်အခုလိုအပြစ်ပေးခံရတာပါ
။တရုတ်ဆိုရရဲ့လူခွင့်ချိုးဖောက်မှုတွေကိုလူသိရှင်ကြားဝေဖန်တဲ့နိုင်ငံတချို့လည်းရှိပါတယ်။ဒါပေမဲ့လည်းဥရောပကဗြိတိန်ခွဲထွက်ရေး Brexit လိုပြဿနာတွေနဲ့အလုံများနေတဲ့အနောက်နိုင်ငံတွေအပါအဝင်ဒီလိုနိုင်ငံတွေအနေနဲ့တရုတ်ပေါ်ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးတော့မလုံနိုင်ကြပါဘူး။ဒါဝရောယာကီဝန်ကအခုလိုထောက်ပြပါတယ်။
Traditionally countries that have been
လူခွင့်ရေးခိုင်မာအကောင်းတဲ့နိုင်ငံတွေအနေနဲ့တရုတ်နိုင်ငံနဲ့တခြားအာဏာရှင်နိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုအခြေအနေကိုခံခံမှမှဖိအားပေးမပြောကြပါဘူးတရုတ်အစိုးရနဲ့စီးပွားရေးဆက်ဆံမှုတွေရှိနေတာကြောင့်ရှင်ကျန်းဒေသကဆိုးရတဲ့ဖိနှိပ်မှုတွေအပါအဝင်တရုတ်နိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေကိုသူတို့ကနှုတ်ပိတ်နေကြတာပါနိုင်ငံပေါင်း100ကျော်ကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာသုံးသပ်တင်ပြထားတဲ့ HRW ရဲ့အခုနောက်ဆုံးအစဉ်ခံစာထဲမှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးအခြေအနေတွေကိုလည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့2019ခုနှစ်အတွင်းလက်နက်ကိုင်တိုင်းသားအဖွဲ့တွေနဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်းနဲ့ရှမ်းကချင်ကရင်နဲ့ရခိုင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလေးလေးနက်နက်စုံစမ်းဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုမြန်မာအစိုးရကဆက်ပြီးငင်းဆန်နေတဲ့အကြောင်းအစဉ်ခံစာမှာဖော်ပြထားပါတယ်။အချိန်ထဲမှာပဲလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေလည်းပြီးခဲ့တဲ့နှစ်ထဲမှာသိတိသာသာကျဆင်းသွားခဲ့ပြီးပြည်သူတွေရဲ့ခွင့်ရေးတွေကိုကန့်ကွက်တဲ့ဥပဒေတွေနဲ့တရားစွဲဆိုခံရတဲ့သူ150ကျော်ရှိနေတဲ့အကြောင်း HRW ရဲ့2020အစဉ်ခံစာမှာဖော်ပြထားပါတယ်ရှင
်။မကင်ချူထွေးပြောပြသွားတာပါရှင်။ကျွန်တော်တို့ VOA ကိုစားလိုက်ကနေပြီးတော့ဆက်သွယ်လို့ရဆိုရင်စားလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဇန်နဝါရီလ15ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဥကျော်ဇန်သားရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
အဲ့လိုကလေးကန်စာဖြစ်တဲ့ကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးစေယုံကြီးမှာရှိတယ်မန္တလေးကလေးစေယုံကြီးမှာရှိတယ်ဗမာနိုင်ငံမှာ200ရှိရပေါ့နော်အဲ့လိုရှိတယ်ဆိုတ
ာကလေးတွေမှာကင်ဆာဖြစ်လာတယ်ဆိုရင်အချိန်မီကုသမှုရယူနိုင်တဲ့အကြောင်းကလေးအထုကုသမတော်ဒေါက်တာဒေါ်အေးအေးခန့်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါနောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်တရုတ်အစိုးရဟာမြန်မာနိုင်ငံပြည်တွင်းစစ်မှအသွားနှစ်ဖက်ရှိတဲ့ဓာတ်လိုကျင့်သုံးနေပြီးအခုသမရရှီချင်းပင်ရဲ့ခရီးစဉ်အတွင်းမှာဒီကိစ္စပြေလည်ရေးအတွက်ထိထိရောက်ရောက်လှုပ်ဆောင်လိမ့်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အဖွဲ့အကြီးကဟောင်းပရစီလာကလပ်ကဆိုပါတယ်အသေးစိတ်ကိုတော့ပရစီလာကလပ်နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Oh, what they have said is the excuse is that it's the anniversary of the establishment of diplomatic relations between
သူတို့ကြောင်းပြတာကတော့မြန်မာတရုတ်တန်တမန်ဆက်ဆက်ရေးနှစ်ပတ်လည်ဖြစ်တယ်လို့ဆိုပါတယ်နှစ်90ပြည့်လို့ထင်ပါတယ်ဒါကြောင့်ဒီချိန်ထိစောင့်နေတယ်ဆိုတာပါပဲနှစ်အတော်ကြာဆွေးနွေးမှုတွေကတော့ရှိခဲ့ကြပြီးဖြစ်မယ်ထင်ပါတယ်ပြီးတော့သူဟာဒုသမရအနေနဲ့လည်းမြန်မာနိုင်ငံကိုသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အခုဟာပထမချိန်မဟုတ်ပါဘူးနောက်ပြီးတော့ရှီကျင်းပင်အတွက်အခွင့်အခါခေါင်းကိုရွေးတယ်ဆိုတာကတော့မဆန်းပါဘူးအခုဟာအချိန်ကောင်းမှာမြောက်ကိုရီးယားကိုလည်းဒီလိုပါပဲနှစ်ပေါင်းအတော်ကြာပြီးမှသွားရောက်ခဲ့တာပါမြောက်ကိုရီးယားဟာအများကြီးပိုရေးပါတယ်မဟာမိတ်ပ
ါဘုရားခင်ကတရုတ်ကျွမ်းကျင်သူတွေမြန်မာကျွမ်းကျင်သူတွေဆွေးနွေးပွဲတရလုပ်ပါတယ်အဲ့မှာတရုတ်ဘက်ကဘာပြောလဲဆိုတော့အခုအချိန်မြန်မာနိုင်ငံဟာနိုင်ငံတကာဖိအားတွေကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်တရုတ်သမားလာရောက်ခြင်းဟာမြန်မာအတွက်အခွင့်အခါကောင်းဖြစ်တယ်လို့ဆိုပါတယ်သဘောတူပါသလား
Well this is true This is true I wouldn't argue with that
အဲ့ဒါမှန်ပါတယ်ကျွန်မစောရကမတက်လို့ပါဘူးတရုတ်ဟာဒါမြန်မာကိုပြင်းထန်တဲ့ဝေဖန်မှုတွေကာကွယ်ပေးနေတာပါအလားတူပဲကုလသမဂ္ဂတို့နိုင်ငံတကာတရားရုံးတို့မှလည်းဒီလိုပဲတက်တက်ကြွကြွအကာအကွယ်ပေးပါတယ
်ကုလသမဂ္ဂမှာတော့တရုတ်ကဗီဒီယိုအနာရှိရယ်အစီအစဉ်မှာကြတော့တရုတ်ကဘယ်လိုအကာအကွယ်ပေးနိုင်မလဲအဲ့တရားရုံးကစုံဖြတ်ချက်တစုံတရာထွက်လာပြီးတော့ဒါမြန်မာကိုဆန့်ကျင်ပြီးတော့ဆုံးဖြတ်ခဲ့တဲ့ဆိုရင်တော့တရုတ်ကဘာလုပ်နိုင်မှာလဲခဏကြီးမှာ
We have to see what the decision is. I'm not sure what the international
ဆုံးဖြတ်ချက်ကိုစောင့်ကြည့်ရမှာပါ ICJ ကဘာလုပ်နိုင်မလဲဆိုတာကျွန်မမသိနိုင်ပါဘူးဆုံးဖြတ်ချက်ဒါမှမဟုတ်သဘောထားမှတ်ချက်ပေးနိုင်ပါတယ်သူတို့မှလုံပိုင်ခွင့်အာဏာရောရှိရလားကျွန်မမသိကြပါဘူးယာယီလှုပ်ဆောင်ချက် provisional measure ဆိုတာကဘာတွေပါလာမလဲတခြားအရေးယူဖို့ထောက်ခံတင်ပြချက်တချို့ပါကောင်းပါလာနိုင်ပါတယ်အဲ့ဒီကြရင်တရုတ်ကလိုက်နာမှာမဟုတ်ပါဘူးတရုတ်ကမြန်မာကိုတန်ခတ်ပိတ်ဆို့မှာမဟုတ်ပါဘူးဒီနေရာမှာအဲ့ဒီတန်ခတ်အရေးယူမဲ့ကိစ္စကိုအနောက်နိုင်ငံတွေကလိုက်နာကျင့်သုံးနေဆိုရင်ဒါဟာတရုတ်ဖို့မြန်မာနိုင်ငံဟာလွတ်လပ်စွာလှုပ်ဆောင်နိုင်ဖို့အခွင့်အရေးပါပဲဒါဟာမြန်မာအတွက်ကံမကောင်းတဲ့အချက်ပါပဲ
ဆိုတော့မြန်မာကိုသူကတရုတ်ဘက်ကိုပူပြီးရွေ့တော့အောင်တွန်းပို့ကြမဲ့သဘောဖြစ်နေတာပေါ့
Well you can say that you can say that I don't think that
အဲ့လိုပြောနိုင်ပါတယ်အနောက်နိုင်ငံတွေကတော့အဲ့လိုမမြင်ကြပါဘူးဒါပေမဲ့အဲ့ဒီသဘောတက်ရောက်ပါလေ။နောက်ဆုံးတစ်နေ့မှာတော့သူတို့ဘာလုပ်ကျင်နေဆိုတာမြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါလေ
။ဒီခီးစဉ်အတွင်းမှာတရုတ်သမ္မတကမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့တွေ့မယ်လို့ဆိုပါတယ်။ဒီလိုတွေ့တာဟာနိုင်ငံကောင်းဆောင်တွေပြပခီးသွားတဲ့အခါမှာလူရိုးလှုပ်ဆင်တရားဖြစ်ပါရလားဟုတ်ပါရလား
။ Well you may remember that when President Obama visited he met with
Tamra Obama, Nemadigo Dwaronga, NGO, Yepa Poesy, Nangae Party Dule, Fagang Babe, Tugera, Mammy Mama. Da Democracy Nangae Dwell, Lo Yo Lo Sema, Drugaro, Pamela Busuago, Piatarava. Da Hadio Toto at this Sama. Time Dio Nema, Sessan Yimaro, Daram Samau. And of the Nayagera, Dioka Nangae Party, we go a two iron psychivari. A party with Nabiagole, Dioko Peco Givari.
สรอตุคีเซนดีปาร์ตี้วินเนี่ยတွေ့อ่ะသူတို့အသေးပဲရှိပါလိမ့်မယ်ဒါပေမဲ့တရုတ်ပြည်အတွက်တော့ဒါဟာပုံစံတက်တက်မျိုးဖြစ်နေပါလေတကယ်တော့မြန်မာနိုင်ငံရဲ့ပြဿနာဟာနိုင်ငံရေးပါတီတွေမဟုတ်ပါဘူးနေစရိသားမှာဆီယတိုင်းသားသဘုံအဖွဲ့တွေဒါဖြစ်ပါတယ်ဆိုတော့ဒီသဘုံအဖွဲ့တွေနဲ့ဖြစ်နေကိစ္စကိုတော့တရုတ်သမ္မတဟာဆီယခီးစဉ်
အလာတော့အက်ဗန်တေ့ချ်တူဟင်အင်ဂက်တင်းတူဒီအခုချိန်မှာဒီကိစ္စကိုသူ့အနေနဲ့ထဲထဲဝင်ဝင်ကင်တွယ်လို့အကျိုးရှိနိုင်မယ်မထင်ပါဘူးဒီပြဿနာမှာတရုတ်ကနှစ်ဖက်စလုံးနဲ့ပတ်သက်နေပါတယ်တစိုက်တူဒေသအားဖြင့်ဒီသဘုံတွေကိုတရုတ်ကထောက်ခံနေပြီးတော့တစ်ဖက်မှာလည်းဘေကျင်းနိုင်ငံရေးရုံးကတတ်တမန်တချို့ကငြင်းချင်းရေးဆက်ပွဲမှာပါဝင်နေပါတယ်တရုတ်ဟာအသွားနှစ်ဖက်ပါတဲ့ဓာ တကယ်ဖြေရှင်းပေးမှာမဟုတ်ပါဘူ
းအဲ့ဒါဘာဖြစ်လို့လဲခင်ဗျာတချို့ကတော့ပြောကြတယ်တရုတ်ဟာအထူးသဖြင့် AA ဆိုတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမနှောင့်ယှက်သမျှသူတို့တိုက်တာလို့ဆိုပြီးလွှတ်ပေးထားတယ်လို့ပြောကြပါတယ် AA ကလည်းပဲတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုကျူဆွရဲလို့ကြီးညာချက်ထုတ်ထားပါတယ
် long as there is conflict it is disturbing chinese investment
ဒီဘက်ရှိနေတဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အနှောက်အယှက်ဖြစ်စေပါတယ်။ TNLA ဟာတရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းတချို့ကိုတိုက်ခိုက်ခဲ့ပါတယ်။ဆိုတော့ရှင်ပြောတဲ့ကိစ္စမခိုင်မာပါဘူး။ရင်းနှီးမြှုပ်နှံမှုတွေကလည်းပြည်ပခတစ်တွေကိုဖြစ်စေနိုင်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကဘယ်သူအမျက်ထွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ပြည်ပခဖြစ်နိုင်ပါတယ်။တချို့တရုတ်ကုမ္ပဏီတွေအထူးသဖြင့်ယူနန်ကကုမ္ပဏီတွေကလက်နက်ကင်အဖွဲ့ဒေတာကန်စစ်ကောင်းဆောင်တွေနဲ့အပေးယူလုပ်ပြီးတော့လက်နက်ရှိသူတွေကိုကြီးစိုးကွင်းပြူထားပါဒါကမမှန်ကန်တဲ့လုပ်ရပါအရက်သားတွေစီးပွားရေးအတိုင်းဝိုင်းတွေကသာဆုံးဖြတ်တင်ပါလေ
ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြောရင်ဒီကြောက်ဖြူမှာလုပ်နေတဲ့ရင်းနှီးမြှုပ်နှံမှုကဘယ်လိုမြင်ပါလဲတချို့ကဒီလုပ်ငန်းတွေဟာရှင်းမတွန်းနိုင်ဖြစ်နေလို့သုံးသပ်ကြပါတယ်အခုကဘယ်လိုပြောင်းလဲသွားနိုင်ပါလဲတရုတ်သမ္မတရောက်လာတဲ့အခါမှာဒီကိစ္စ
There's two different issues there there's the port the Cheokju port and then
ဒီညမှာအကြောင်းအရာနှစ်ခုရှိပါတယ်ကျောက်ကျူစိတ်ကန်းနဲ့အထူးစီးပွားရေးဇုံတို့ဖြစ်ပါလေအထူးစီးပွားရေးဇုံကတော့အစင်းနဲ့ဖြစ်နေပါပြီသဘောတူညီမှုလက်မှတ်ထိုးပြီးပါပြီကုမ္ပဏီကလည်းတဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးသုံးသပ်လေ့လာမှုတွေအစိုးရကသတ်မှတ်ထားတဲ့အတိုင်းလုပ်နေကြပါပြီဒီကိစ္စသဘောတူညီချက်ကိုရှီကျင်းပင်ကတရားဝင်လက်မှတ်ထိုးလိုက်မယ်ထင်တယ်ကျောက်ကျူအထူးစီးပွားရေးဇုံကိစ္စကိုပြောတာပါစိတ်ကန်းကိစ္စမဟုတ်ပါဘူးစိတ်ကန်းကိစ္စဟာဦးသိန်းစိန်လက်မှတ်ရေးထိုးထားခဲ့တာနဲ့လုံးဝပြောင်းလဲသွားပါပြီ
အဲဒီစိတ်ကန်းကိစ္စကအိန္ဒိယသမုဒ္ဒရာကိုလွှမ်းမိုးရေးမဟာဗျူဟာကိစ္စနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်များဒီလိုဖြစ်သွားခဲ့တာလားခင်ဗျာ
Well if you could say that but China has many ports now
အဲ့လိုပြောလို့ရပါတယ
်
အခုအခါတရုတ်အတွက်စိတ်ကန်းတွေအများကြီးရှိနေပြီးတော့ဒါဟာတရုတ်အတွက်နောက်စိတ်ကန်းတစ်ခုဖြစ်လာမှာပါမူလကစီစဉ်ခဲ့တဲ့အတိုင်းမဟာဗျူဟာစိတ်ကန်းတစ်ခုလို့ကျွန်မမထင်ပါဘူးဘာကြောင့်လဲဆိုတော့အခုမူတစ်ကိုအဆင့်40လုံးနေတာဖြစ်ပါတယ်ပထမဆင့်ကတိတ်သေးပါတယ်။ကျွေးမီကိစ္စကိုလည်းယင်းနှိမ့်နယ်သူတွေကကင်တွယ်ရတာဖြစ်ပါတယ်။ပြီးတော့အဆင့်တစ်ဆင့်စီဟာရေရှည်တည်တံ့ပြီးတော့အကျိုးရှိမှနောက်တစ်ဆင့်ကိုတက်နိုင်မှာဖြစ်ပါတယ်။အထူးစီးပွားရေးဇုံကတော့စီးပွားရေးကုန်သွယ်ရေးစတာတွေဖွံ့ဖြိုးရေးအတွက်ဖြစ်ပြီးတော့မြန်မာပြည်ဖြတ်အဝေးပြေးလမ်းနဲ့အတူလာမဲ့ရထားလမ်းအတွက်အကြောင်းပြစရာလည်းဖြစ်ပါတယ်။
ရှင်ရှင်ပြောရင်မြန်မာပြည်သူတွေဟာတရုတ်ကိုမကြိုက်ရဘူး။အမေရိကန်ကိုတရုတ်နဲ့ဆိုင်ပူပြီးတော့နှိမ့်သက်ကြပါတယ်။ဆိုတော့ဒီညမှာမြန်မာနိုင်ငံတရုတ်ဘက်ကိုသိရောက်မတော့အမေရိကန်ကဘာကြောင့်ဝင်မကြတာလဲ။ဘာကြောင့်မြန်မာကိုဒီညမှာဝင်မကူစလဲလို့သူကစဉ်းစားကြပါလိမ့်မယ်။ President ဘာပြောချင်ပါလဲ
။ Well first you have to consider geography. I mean there are certain things that are immutable.
ပထမဦးဆုံးပထဝီအနေအထားကိုကြည့်ရမှာပါ။ပြောင်းလဲလို့မရနိုင်ပါဘူး။ကျမတို့အမေရိကန်ကကဘာကြီးရဲ့တခြားတစ်ဖက်မှာပါ။မြန်မာနိုင်ငံနဲ့ကျမတို့ဟာနေဆက်ချင်းရှိရှိလဲလဲထိစပ်နေရမှာမဟုတ်ပါဘူး။တရုတ်နဲ့ရာစုနှစ်ပေါင်းများစွာအပြန်အလှန်ထိတွေ့ဆက်ဆံမှုရင်းချင်းမူချင်းဆက်နွယ်မှုတွေရှိခဲ့ပါတယ်။ကျမတို့နဲ့ကအဲ့လိုမဟုတ်ပါဘူး
။ဆိုရင်တောင်တရုတ်ပင်လယ်ကြတော့ဟောတောင်တရုတ်ပင်လယ်နဲ့အမေရိကန်နဲ့အဝေးကြီးပဲ။အဲ့မှာကြတော့အမေရိကန်ကတော်လေးထက်ထက်ဝင်ပါဝင်နေပါလား President
။ We have interest there. I don't dispute that, but we don't have the same kind of relationship. that China has, and we never will because of geography.
ဒီမှာရဲ့အကျိုးစီးပွားအိမ်မှာရှိနေပါတယ်ဒါကိုကျမမငင်းပါဘူးညီမနဲ့ကျမတို့ကတရုတ်တွင်းနဲ့လို့ဆက်ဆက်ရေးမရှိပါဘူးပထဝီအနေထားကြောင့်နောင်လည်းမရှိနိုင်ပါဘူးဒါဖြင့်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကစီးပွားရေးရှုထောင့်ကစဉ်းစားတဲ့ရင်းနှီးမြှုပ်နှံမှုပါအခုဟာမြန်မာစီးပွားရေးဝန်ကျင်ဟာအမေရိကန်ကုမ္ပဏီတွေလိုအပ်တဲ့အဆင့်မရှိပါဘူး ဒါပေမဲ့အခုခါမြန်မာနိုင်ငံမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေအများကြီးရှိနေပါတယ်။ဥပမာဆဲဖုန်းတာဝါတွေ၊နေဆွမ်းအိမ်ကုမ္ပဏီတွေစတာတွေရှိပါတယ်။ဒါပေမဲ့လည်းလွယ်ကူတဲ့စီးပွားရေးဝန်ကျင်တော့မဟုတ်ပါဘူး။NLD လက်ထက်မှာတိုးတက်လာပေမဲ့လည်းနိုင်ငံတကာအဆင့်မမီသေးပါဘူး။ဒါပြင်တရုတ်ရင်းနှီးမြှုပ်နှံမှုတွေများလာလေလေအနောက်နိုင်ငံတွေစီးပွားရေးလောကဝင်ရောက်ဖို့ခက်ခဲလာလေလေ
Priscilla, a jam piva swim, Bellumia, a jam pigeon, Malakna?
Well, it's really a long term question. The more that Burma heads towards democracy and
ဒါဟာတကယ်ရည်ရှိကိစ္စတည်းပါမြန်မာနိုင်ငံဟာဒီမိုကရေစီအဆောက်အအုံလေးများများတည်ဆောက်ပြီးတော့ဒီမိုကရေစီဘက်ကိုရွေးလာလေလေတရုတ်ထက်ပိုပြီးတော့အနောက်နိုင်ငံတွေနဲ့ပိုပြီးတော့နီးစပ်လာလေလေဖြစ်လာပါလိမ့်မယ်ပြီးတော့စစ်တပ်နောက်ဆုတ်သွားဖို့လဲလိုပါတယ်သူတို့ကြီးစိုးမှုဟာတိတ်ကိုများပြထင်ရှားပါတယ်စီးပွားရေးအပေါ်မှာလဲကြီးစွာရိုက်ခတ်ပါတယ်ပြည်ပခါတွေကလည်းတိုင်းပြည်အနှံ့ ယ်သူတို့တကယ်ပဲအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းခြင်းနဲ့ရေရှည်ဆက်ဆံခြင်းနဲ့ဆိုရင်ငြိမ်းချမ်းသောဒီမိုကရေစီလမ်းကိုရှောက်လန်းရပါလိမ့်မယ်
အာခတ်တို့မျိုးတခုဆက်မေးကြည့်ပါလေဆာဒီအရေဗျားနဲ့ကြတော့ဟောအမေရိကန်ကအင်မတန်ပလန်နံပါတ်စစ်နေပါလားတကယ်တော့ဆာဒီအရေဗျားဟာလေဒီမိုကရေစီနဲ့အင်မတန်အနှံ့ဝေးပြီးတော့လူ့အခွင့်အရေးခေါင်မာတဲ့အဖွဲ့အစည်းတခုပါပဲ
I think you've overstated the case I think that it gets a lot of attention
ရှေ့ဒီကိစ္စကိုနည်းနည်းပို့ပြောရလို့ကျွန်မထင်ပါတယ်လူတွေလည်းအထူးအာရုံစိုက်တဲ့ကိစ္စဖြစ်ပါတယ်ဆာဒီနဲ့အမေရိကန်ဆက်ဆံရေးအရေးပါမှုကိုလည်းလူတွေကချဲ့ထွင်ပြီးတော့ပြောကြပါတယ်ဆော်ရီအာရေဗျာဟာကဘာကြီးအတွက်အဓိကရေနံရရှိစေတဲ့ဒေသဖြစ်ပါတယ်။နှစ်ပေါင်းများစွာလဲမဟာဗျူဟာအချက်ချာအဖြစ်အာရုံစိုက်ခံခဲ့ရတာပါ။ဒါဟာအဆက်မဟုတ်ပါဘူး။လက်ရှိထွတ်မဆိုးရကဆော်ရီအာရေဗျာကိုပို့ပြီးတော့အာရုံစူးစိုက်စရာဖြစ်အောင်လုပ်နေလို့ကျွန်မထင်ပါတယ်။ဆက်ဆံရေးကပြောင်းလဲလာတာမဟုတ်ပါဘူး။ဒါပေမဲ့ဒီဆက်ဆံရေးဟာကျယ်ပြန့်တဲ့နိုင်ငံရေးဆက်ဆံမှုမျိုးမရှိပါဘူး။သဘောထားတိုက်ဆိုင်မှုမျိုးမရှိပါဘူး။သူတို့ဟာဒီမိုကရေစီမဟုတ်ပါဘူးပြဿနာအခက်အခဲကြီးမားတဲ့နိုင်ငံမှာတိတ်ပြီးတော့ထိလွယ်ရှလွယ်တဲ့လူအဖွဲ့အစည်းပါအခြေမခိုင်ပါဘူးရေနံနဲ့ဘင်းမိသားစုအပေါ်မှာအခြေခံထားတာပါဒါကြောင့်အမေရိကန်နဲ့ဆော်ဒီဆက်ဆံရေးကိုပိုမတွက်သင့်ပါဘူ
းမချော့ဇန်သားရဲ့မြန်မာရေးတန်းတက်ချက်ကိုအခုလိုဗုဒ္ဓဦးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်နှာစင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးလူမှုကြမ်းမာရေးအစီအစဉ်ကိုနှာစင်ကြရပါမယ်ရင်သွေးငယ်တွေမှာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါမှာမိဘတွေအနေနဲ့ထိတ်လန့်တုန်လှုပ်နေုံနဲ့မပြီးပါဘူးအချိန်မီကုသမှုခံယူနိုင်ဖို့အတွက်ကလေးကင်ဆာရောဂါကုသပေးနေတဲ့ဆေးရုံကြီးတွေကိုအမြန်ဆုံးဆက်သွယ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန်စောကတင်ဆက်ပေးထားပါတယ်ရှင်
ကလေးငယ်လေးတွေဟာကြိုတင်ကာကွယ်လို့မရတဲ့ကင်ဆာရောဂါတွေဖြစ်နိုင်တယ်ဆိုတာကိုသိရှိတဲ့သူတွေအတွက်နည်းပါးနေပါသေးတယ်။ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်နိုင်တယ်လို့ထင်မှတ်မထားတာကြောင့်ရောဂါဖြေရှာမရဘဲအချိန်လွန်သွားတဲ့ကင်ဆာလူနာကလေးငယ်လေးတွေကိုအများအပြားတွေ့မြင်နေရတာပါ။ကလေးငယ်လေးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေဟာကြိုတင်ကာကွယ်လို့မရဘူးဆိုပေမဲ့လူကြီးတွေမှာဖြစ်တဲ့ကင်ဆာရောဂါတွေနဲ့နှိုင်းယှဉ်ရင်တော့ကုသပျောက်ကင်းမှုအခွင့်အရေးတွေပုံများနေတာကြောင့်ကလေးငယ်လေးတွေမှာကင်ဆာရောဂါဖြစ်တယ်လို့တန်တရားရှိပြီဆိုရင်ရန်ကုန်နဲ့မန္တလေးကကလေးကင်ဆာရောဂါကုသတဲ့ဆေးရုံကြီးတွေစီကိုဆက်သွယ်စုံစမ်းပြီးစစ်ဆေးကုသမှုခံယူဖို့လိုတယ်လို့ရန်ကုန်မြို့ Helping ကလေးဆေးရုံကြီးမှာကလေးထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာတော်အေးခိုင်ကပြောပါလဲ
အဲ့လိုကလေးကင်ဆာဖြစ်တဲ့လူတွေကလေးတွေအတွက်ကုသတဲ့နေရာရန်ကုန်ကလေးဆေးရုံကြီးမှာရှိတယ်မန္တလေးကလေးဆေးရုံကြီးမှာရှိတယ်ဗမာနိုင်ငံမှာ2နေရာရှိရပေါ့နော်အဲ့လိုရှိရဆိုတာကိုလည်းသိစေချင်ပါတယ်အဲ့လိုကုတဲ့ကလေးတွေမှာဆုံးမဝါရလူတွေလည်းရှိသလိုအခုလိုကောင်းပြီးတော့ယောဂကင်းစင်ပြီးတော့အခုလိုဒီနေ့လိုမျိုးပျော်ရွှင်နေတဲ့ကလေးတွေလည်းအများကြီးရှိတယ်ဆိုတာကိုလည်းအားပေးပြီးတော့အသိပေးချင်ပါတယ်
ကလေးငယ်လေးတွေဟာကင်ဆာယောဂဖြစ်မယ်လို့ထင်မဲ့မထားတာကြောင့်ယောဂအတိနောက်ကျခဲ့ရတဲ့သူတွေဟာမြန်မာနိုင်ငံမှာအများအပြားရှိနေတာကိုတွေ့ရပါတယ် ယူရင်းချင်းစီလဲလဲတဲ့အထိကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့တာကြောင့်တာလီလင်းတန်လို့နောက်ကြမှာတည်တဲ့အဖြစ်ဆိုမျိုးတွေမကြုံတွေ့ရလေအောင်
ကျောင်းနိုင်စေငါးဆယ်ရာခိုင်နှုန်းလောက်ရှိရဲဆိုအမားတို့မျှော်လင့်ထားတာပေါ့နော်အဲ့တော့အဲ့ချိန်တုန်းကအမားတာလီဆုံးသွားတဲ့သားရဲ့နာမည်ကိုယူထားတာအဲဒီသားကစားဖြစ်ခဲ့တဲ့ကသူကအနျူရိုဘလက်စတိုမာလို့ခေါ်တဲ့အကျော်အစမှာဖြစ်တဲ့ကင်ဆာပေါ့အဲ့တော့အဲ့ချိန်လေးဆိုတော့အမားတို့သူ့မျိုးမျိုးကုဖို့ကြိုးစားတယ်ဒီရန်ကုန်ဆေးရုံနဲ့ပေါင်းပြီးတော့ဘန်ကောက်နဲ့ပေါင်းပြီးတော့
ောဂါကုသတဲ့ဌာနကိုချက်ချင်းရောက်မလာနိုင်မဲ့ရှိနေကြပါတယ်။တလက်တွေရောဂါဖြစ်တယ်လို့ထင်ပြီးဆေးရုံတင်ရကနေကင်ဆာရောဂါဖြစ်နိုင်တယ်လို့သတင်းရရှိခဲ့တာကြောင့် Helping Clay ဆေးရုံကြီးကိုရောက်လာပြီးကုသမှုတွေကိုအချိန်မီရယူနိုင်ခဲ့တယ်လို့မင်းပြည့်စုံကျော်ရဲ့မိခင်ဖြစ်သူမတ်ဟီမန်ခက်ဝေကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါရစေ
။သူကစားဖြစ်တာဖြားတာဖြားတယ်ပြီးရင်မပြောက်ဘူးပြန်ပြန်ဖြားတယ်ဘာလို့ကျစစ်တပါတိုက်လိုက်လဲခဏလေးပဲအဖြားကကျသွားတယ်ပြန်ပြန်ပြီးတော့အချိန်မှန်မှန်ပြန်ပြန်တက်လာ။နောက်ပြီးကျတော့သူကဖြူပဲဖြူတော့ဖြစ်လာခလေးရလေအဲ့ဒါတုံးလုံးတုတ်ကွေးလို့ထင်လာလေအဲ့ဒါဆေးရုံပို့တော့တုံးလုံးတုတ်ကွေးပို့မွေးကြည့်တော့သူကတုံးလုံးတုတ်ကွေးမဟုတ်ဘူးတဲ့ဒါပေမဲ့သွေးဖြူတွေကများနေတယ်တဲ့အဲ့သွေးဖြူများရင်လည်းယောဂါနှစ်ခုဖြစ်နိုင်တယ်တဲ့ဆရာကပြောပါတယ်အကြိတ်ကင်ဆာရဲ့တွေးကင်ဆာရဲ့ဖြစ်နိုင်တယ်တဲ့အဲ့တော့သူ့အရင်ဆုံး CD ဖတ်လိုက်တယ်ခန္ဓာကိုယ်မှာပါအကြိတ်တွေပါရှိရဆို CD ဖတ်လိုက်တဲ့အချိန်မှာသူကအကြိတ်တွေပါရင်မရှိဘူးဒါပေမဲ့သူကအသေးနဲ့ဘေးလုံးနဲ့ကြီးတယ်တဲ့အဲ့ဒီအသေးနဲ့ဘေးလုံးကြီးတာသွေးနဲ့တက်ဆိုင်တဲ့ယောဂါတဲ့အဲ့ဒါနဲ့သူ့နောက်ဆုံးဆရာကခြေစီဖောက်မယ်ဆိုဖောက်တော့ခြေစီကခန်းကျင်တယ်တဲ့ခြေစီခန်းကျင်တဲ့လက္ခဏာတဲ့တွေးကင်ဆာဖြစ်နိုင်တယ်တဲ့အဲ့ကြောင့်မို့ဒီဆေးရုံအရင်လွှဲပေးလိုက်တာတွေးကင်ဆာဌာနကိုချက်တာ
ကင်ဆာယောဂါဆိုတာကြောက်စရာယောဂါတစ်ခုဖြစ်ပါလေကလေးကင်ဆာယောဂါတွေမှာတော့လူကြီးကင်ဆာယောဂါတွေနဲ့မတူပဲပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေများတာကြောင့်ရင်းနှီးမိပါတွေအနေနဲ့လှုပ်ဆောင်တင်တာတွေကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့လိုတယ်လို့ Helping ကလေးဆေးရုံကြီးမှာကလေးထုကူဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနင်းကပြောပါလေ
ကလေးကင်ဆာတော်တော်များများဟာပျောက်ကင်းနိုင်ဖို့အရန်ကိုရာဂိုင်းတော့များပါတယ်အဲ့တော့ကမ္ဘာအတိုင်းအတာနဲ့ဆိုလို့ရှိရင်ကလေး10ယောက်မှာ6ယောက်ဟာပျောက်ကင်းနိုင်တယ်လို့ဆိုပါတယ်အဲ့တော့ကလေးကင်ဆာဖြစ်ရင်10ယောက်မှာ6ယောက်ပျောက်ကင်းနိုင်တယ်အဲ့ဒီအတွက်ကြောင့်မလို့ကြောက်လို့ရှိရင်လည်းကြောက်ပေမဲ့လည်းကိုလောဝမဲ့ဟာလေးတွေကိုဆက်ပြီးတော့မှလောက်သွားပါ
ကင်ဆာယောဂါဖြစ်ပြီဆိုရင်ငွေကြေးကုန်ကျမှုတွေများနိုင်တယ်လို့သိရှိထားကြတာပါကလေးကင်ဆာယောဂါဝေနာရှင်တွေအတွက်ကင်ဆာယောဂါနဲ့ပတ်သက်တဲ့စေဝါတွေကိုနိုင်ငံတော်က80ရာခိုင်နှုန်းထောက်ပံ့ပေးထားပြီးပြည်နှင်းပြည်ပအလူရှင်တွေက20ရာခိုင်နှုန်းထောက်ပံ့ကူညီပေးထားတာကြောင့်ကင်ဆာယောဂါကုသတဲ့စေဝါတွေအတွက်ငွေကြေးကုန်ကျမှုတွေကိုစိုးရိမ်ပူပန်နေဖို့မလိုဘူးလို့ပမောက္ခဒေါက်တာတော်ကြီးခိုင်ကပြောပါတယ
်ဒီကလေးကင်ဆာတွေကိုဆေးကုတဲ့အခါမှာကင်ဆာစေဝါတွေရဲ့80ရာခိုင်နှုန်းလောက်ကိုနိုင်ငံတော်ကနေပြီးတော့အကုန်ကြခံပြီးတော့ကုသပေးနိုင်ပါတယ်20ရာခိုင်နှုန်းလောက်ကတော့ဆရာမတို့ကနိုင်ငံတကာနဲ့ပြည်ရင်းပြည်ပအလှူရှင်တွေရဲ့ပံ့ပိုးမှုနဲ့ဆရာမတို့ကပြည့်စုံအောင်ပေးနိုင်ပါတယ်။ဒါကြောင့်ကလေးကင်ဆာကုသရတဲ့အခါမှာဆရာမတို့အနေနဲ့ဆေးဝါးကုန်ကြဖို့ကုန်ကြမှုမရှိပါဘူး
။ယနေ့ကလေးတွေမှာကြိုတင်ကာဝယ်လို့မရတဲ့ကင်ဆာယောဂါလက္ခဏာတွေတွေ့မြင်ရတဲ့အခါကြောက်လန့်ဆွေးရင်မနေပဲကလေးကင်ဆာယောဂါကုသပေးတဲ့ဆေးရုံကြီးတွေစီကိုအများဆုံးဆက်သွယ်ပြီးတွားရောက်ကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆိုပါ
3စီစဉ်ထုတ်လွှင့်ပေးနေတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြကြရတာပါရှင်ဒီအစီအစဉ်ကိုမနေ့ကကြာသာပတိနေ့မနေ့ခင်မှာလည်းနောက်တစ်ချိန်နားဆင်နိုင်ပါတယ်အခုဆက်ပြီးကိုရနိုင်စီစဉ်တက်ဆက်ပေးနေတဲ့တပတ်အတွင်းအကစားသတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Spain Super Flower ဘောလုံးပွဲမှာတော့ Real Madrid အသင်းနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Serena Williams ကတော့ Auckland Classic Tennis ဂိမ်းပွဲကိုနိုင်ရပြီးတော့၃နှစ်အတွင်းမှာသူမရဲ့ပထမဆုံးချန်ပီယံဆုကိုရရှိသွားပါတယ်ကမ္ဘာကြက်တောင်ချန်ပီယံ Kanto Momota ဟာမလေးရှားနိုင်ငံကရင်တိုင်းမှုအတွင်းမှာဒဏ်ရာရသွားခဲ့ပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာစပိန်စူပါဖလားဘောလုံးပွဲမှာတော့ Real Madrid အသင်းကနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်
Madrid Muga and Nathan Pedet Rione Atletico Madrid or Super Pala, Finago, Saudi Arabia, Nangama, Tanganina, Gazajarama, Nathan's low chamber, Pireti, Comodonina down penalty, Canarama, Real Madrid, Zenga, Lego Gun at Nambio, Champion, Pitabare, Gulo Super Pala, Go Nayala Dan at Padabi, Real Quinn and Lutoni Cruz Caro.
Para ganar títulos como hoy o lo que falta, bueno, siempre tienes que.
Si lo veo en el Yahoo, si no lo veo en el Gong, lo veo en el Lubare.
ကျွန်တော်တို့ဒီနေ့အနေရပါမယ်ဒီရာသီအတွက်ဘာမှအနေမရသေးပါဘူးဒါကြောင့်ကျွန်တော်တို့စက်ကြိုးစားမှာပါဒီနေ့စပိန်စူပါဖလားကိုတော့အရင်ကလိုစပိန်ပြည်တွင်းဖလားပူဆွဲတဲ့နှစ်သင်းပဲပြိုင်တာမဟုတ်ပဲပုံစံတင်တဲ့ကြောင်းချင်းပါတာဖြစ်ပြီးတော့စပိန်မှာပြေးပြိုင်မှာပထမနဲ့ဒုတိယရတဲ့နှစ်သင်းအပြင်စပိန်ရှုံးထွက်ဖလားဖိုင်နယ်တက်တဲ့နှစ်သင်းစုစုပေါင်း၄သင်းပိုလူကြတာဖြစ်ပါတယ တ်2ခွဲစိတ်ကုသမှုကိုပြုလုပ်ခဲ့ပါတယ်။ဒါကြောင့်ဆော်ရက်စာဘောလုံးပွဲတွေကနေလေးလလောက်နားယူရမှာဖြစ်တယ်လို့ဘာစလိုနာအသင်းကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီတစ်ပတ်မှာလီဗာပူးနဲ့စပါ့စ်တို့တွေ့ကြကြပြီးလီဗာပူးကဘရာဇီလတိုက်စမှုဖာမီနိုသွင်းတဲ့တကူတွေနဲ့နိုင်သွားပါတယ်။လီဗာပူးသွင်းဟာဒီပွဲနိုင်လိုက်တဲ့အတွက်22ပွဲမှာပွဲ29တပွဲတည်61မှတ်နဲ့အင်္ဂလိပ်ဘောလုံးသမိုင်းမှာ22ပွဲအတွင်းမှာအမှတ်အများဆုံးရတဲ့အသင်းဖြစ်တဲ့စံချိန်တင်လိုက်ပါတယ်။ဒါကြောင့်လီဗာပူးအနေနဲ့ရှုံးပွဲမရှိကစားပြီးတော့အမှတ်အများဆုံးအသင်းဖြစ်တဲ့စံချိန်တင်မလားဆိုပြီးတော့လည်းအားလုံးကစိတ်ဝင်စားနေကြပါတယ်။ဒီတစ်ပတ်မှာမန်စီးတီးကလည်းအက်စတန်ဗီလာကို 6-9 တကူနဲ့နိုင်ဆောင်ပြီးတော့ဒုတိယနေရာကိုရောက်လာပါတယ်။ဒီဘက်မှာမန်စီးတီးကအာဂျင်တီးနာတိုက်စင်မှုအဂွေရိုက3ဂိုးသွင်းပြီးတော့ပရီးမီးယားလိဂ်မှာစုစုပေါင်း198ဂိုးနဲ့ပြည်ပကနေလာကစားတဲ့ဘောလုံးသမားတွေထဲမှာဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါတယ်။အဂွေရိုမတိုင်ခင်ကတော့အာဆလတိုက်စင်မှုအွန်ရီက195ခုနဲ့ပြီးပါဘောလုံးသမားတွေထဲမှာဂိုးအများဆုံးသွင်းသူဖြစ်စံချိန်တင်ထားတာပါ။တင်းစ်ပြိုင်ပွဲတွေဘက်ကိုလျှောက်ရင်တော့ဆာရီနာဝီလျံတယောက်နယူးဇီလန်မှာချင်းပါတဲ့အော့ကလန်ကလပ်စစ်တင်းစ်ပြိုင်ပွဲမှာပူဆွဲပြီးတော့၃နှစ်အတွင်းပထမဆုံးချန်ပီယံဆူပလာကိုရသွားပါတယ်။တနင်္ဂနွေနေ့ကကစားတဲ့ final မှာဆာရီနာကတနိုင်ငံဒေတာဂျက်စီကာပေဂူလာကို 6-3-6-4 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာဆာရီနာတွက်တော့2010ခု Australia Open မှာပူဆွဲပြီးနောက်ပိုင်းပထမဆုံးအကြိမ်ပူဆွဲတာဖြစ်ပါတယ်။နောက်ထပ် tennis သတင်းတစ်ခုကတော့အခုနှစ်မှာပထမဆုံးအကြိမ်ဖြစ်တဲ့ကျင်းပတဲ့နိုင်ငံလိုက် ATP tennis ပြိုင်ပွဲမှာတော့ Serbia က Spain ကိုနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Australia နိုင်ငံမှာကျင်းပတဲ့ဒီ ATP Plus tennis နောက်ဆုံး final မှာ Serbia က Spain ကိုနှစ်ပွဲတစ်ပွဲနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။တူးချင်းကစားတဲ့ပွဲမှာ Spain က Bautista Agut က Serbia က Djokovic ကိုနိုင်ပြီးကမ္ဘာစစ်တဲ့ Nadal နဲ့အစ်စ်နဲ့ Djokovic တို့ပွဲမှာတော့ Djokovic က Nadal ကို 6-6-6 နဲ့နှစ်ပွဲပြန်ပြန်နိုင်ပြီးတော့နောက်ဆုံးနှစ်ယောက်တွဲပွဲမှာလဲ Serbia က Djokovic နဲ့ Trisky တို့အတွဲက Spain က Feliciano Lopez နဲ့ Pablo Carreño Busta တို့ကိုနိုင်သွားတာကြောင့် Serbia ကနှစ်ပွဲတစ်ပွဲနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားကြတာဖြစ်ပါတယ်။ဂျပန်နိုင်ငံကကမ္ဘာ့ကျက်တောင်ချန်ပီယံကန်တူမိုမိုတို့တယောက်တော့မလေးရှားနိုင်ငံကဝေးဝေးလက်မှာဇန်နဝါရီကရင်တိုင်းမှုဖြစ်ပြီးတော့အစည်းအဝေးပြင်လိုက်ရပါတယ်။မိုမိုတို့ကတော့နှာခေါင်းယိုးချိုးပြီးမျက်နှာမှာဒဏ်ရာရသွားတာကြောင့်ဦးထွက်ကြရာစေုံမှာတင်ထားရပါတယ်။ဒါနဲ့ပတ်သက်ပြီးမလေးရှားကျန်းမာရေးဝန်ကြီးအာမတ်ပြောတာကတော
့အခင်မိုဆိုစ်ဘုတ်ကန်စ်ပတိမနဲ့ဆက်မတာပတ်မလုံးမတဲ့ပတ်ပငါရဟ်နဲ့ပတ်ဂျယ်တန်ဒီ
ကူကိုကူတာပေးနေတယ်။တမားတို့ကြီးစီကနေရတဲ့တရင်ညာတော့ဒီရင်တိုက်မှုမှာဒဏ်ရာရခဲ့သူအားလုံးရဲ့အခြေအနေဟာပုံမှန်တီးတီးငြိမ်ငြိမ်ရှိပါတယ်။ဖူထရာဂျာယာဆေးုံနဲ့ကျွန်တော်တို့အကုန်လုံးကသူတို့ကိုအကောင်းဆုံးကူတာပေးနေအောင်ဆောင်ရွက်နေပါတယ်
။မိုမိုတာဟာမလေးရှားမာစတာချက်တောင်ပြိုင်ပွဲမှာဘူးဆွဲပြီးမလေးရှားကနေပြန်ဖို့လေသိပ်ကိုအသွားမှာရင်တိုက်မှုဖြစ်ခဲ့တာပါ။ဒီရင်တိုက်မှုအတွင်းကားဒရိုင်ဘာတည်ဆုံသွားပြီးတော့မိုမိုတာအပါအဝင်၄ယောက်လည်းဒဏ်ရာရသွားခဲ့ပါတယ
်။ ဤရန်နိုင်ငံရဲ့တူဒီသောမျိုးသမီးအိုလံပစ်ဆုရှင်ခမီးယားအလီဇာရာကတော့ဤရန်နိုင်ငံကနေထွက်ပြေးပြီးတော့တခြားနိုင်ငံမှာခိုးလုံလိုက်ပါပြီ။သူဘာကြောင့်အခုလိုခိုးလုံလိုက်တာပါလဲ။သူကတော့အီရန်မှာအမျိုးသမီးတွေပေါ်ဖိနှိပ်မှုတွေကြောင့်လို့ပြောပါတယ်။သူကဖိနှိပ်ခံအီရန်အမျိုးသမီးတန်ပေါင်းများစွာတဲ့ကတယောက်ဖြစ်တယ်လို့လဲသူရဲ့ Instagram လူမှုကွန်ရက်ကနေပြောထားပါတယ်။တိုင်ကွန်ဒိုကစားသမားဖြစ်တဲ့ဒီအာလီဇာရာဟာ2016 Rio Olympic မှာကျေးဇူးသိရခဲ့သူဖြစ်ပါတယ်။သူကတော့ဘယ်မှာခိုးလုံလဲဆိုတာမပြောပေမဲ့အီရန်နိုင်ငံရဲ့ဒီ ISN သတင်းဌာနကတော့သူဟာနယ်သာလန်နိုင်ငံမှာခိုးလုံသွားတာဖြစ်တယ်ဆိုပြီးတော့ပေါ်ပြပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအီရန်အစိုးရက PR ပေးတာတွေကြောင့်အ ဤရနိုင်ငံကသာသမားတွေဟာအခုလိုပဲတခြားနိုင်ငံတွေမှာခိုးလုံတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကတော့အီရန်ကဂျီရိုကစားသမားဆာအီမိုလာဟီဟာဂျာမနီနိုင်ငံမှာခိုးလုံခဲ့ပြီးတော့အီရန်နိုင်ငံကဘောလုံးဒိုင်လူကြီးအာလီယာဖာဟာနီဟာလည်းမနစ်ကဩစတြေးလျနိုင်ငံမှာခိုးလုံခဲ့တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရအောင်သာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
။ကိုရနိုင်စီစဉ်တိဆက်ပေးနေတဲ့အားကစားသတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mia 73ကနေပြသတဲ့ Minute 30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို DPP ရုပ်သံလိုင်းကနေပြီးတော့ကြည့်ရှုနိုင်ပါတယ်ရှင
်။ Smart View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါလိမ့်။အီးမေးလ်ပေးပို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ဒီရေဘုသူနေညာပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မနေ့ကကြာတာပရင်းနေမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်ရဲ့စကားဆက်ထိုးပွဲမှာနိုင်ငံသားရေးမူဝါဒဆေးရေးကိစ္စနဲ့အကြမ်းမရေးဆောင်ရှောက်မှုကိစ္စတွေကိုအခြေတင်ဆွေးနွေးညှင်းခုံခဲ့ကြပါတယ်။ Republican သမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရအောင်ဘယ်လိုလုပ်မလဲဆိုတာကိုအပြိုင်ဆိုင်အနိုင်လူပြောခဲ့ကြသလိုအရှိအလေပိုင်းကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုသူတို့သာရွေးကောက်ခံခဲ့ရရင်ပြန်ခေါ်မယ်လို့ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့ပုံမှန်တွေကိုအထက်လွှတ်တော်မှကြားနာစစ်ဆေးနိုင်ရေးလွှဲပေးတဲ့မတင်ကိုအောက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ကြားနာစစ်ဆေးမှုအတွက်အောက်လွှတ်တော်ကိုစားပြုမန်နေဂျာ9ယောက်ကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကအခုသတင်းကြေညာနေတဲ့အချိန်မှာပဲကြေညာပါတယ်။သူတို့ထဲမှာတော့ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်နဲ့တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်လာတို့ပါဝင်ပါတယ်။ဒီအထက်လွှတ်တော်ကြားနာပွဲမှာတက်တဲ့တွေကိုမခေါ်ဘူးဆိုရင်ဖွဲ့စည်းပုံနဲ့ညီမမဟုတ်ဘူးဆိုတာကိုလည်းအောက်လွှတ်တော်ဥက္ကဋ္ဌကထပ်မံပြောကြားခဲ့ပါတယ်။သမ္မတထရမ့်တရားစွဲခံရတဲ့အမှုကိုအထက်လွှတ်တော်မှရှေ့တစ်ပတ်အင်္ဂါလေးမှစတင်ကြားနာစစ်ဆေးမှဖြစ်ပြီးတော့သတင်းပတ်နဲ့ချီကြမယ်လို့မျှော်လင့်ရပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြား18လကြာကုန်သွယ်ရေးအငင်းပွားနေတဲ့ကိစ္စတချို့ပြေလည်စီမဲ့ကနအူးသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးမှဖြစ်ပါတယ်။ဒမရာထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီရိုအင်မီရော်မှကုန်သွယ်ရေးစာချုပ်လက်မှတ်ထိုးမှပါပထမအဆင့်ကုန်သွယ်ရေးသဘောတူညီမှုတွေထဲမှာအမေရိကန်ကုမ္ပဏီတွေကိုတရုတ်ကပို့ပြီးဝယ်ယူဖို့တရုတ်နိုင်ငံတွေကပြပကုမ္ပဏီတွေရဲ့အဆင့်ပြင်းကြီးပညာတွေကိုတရုတ်ကအတင်းအကျပ်ဒီလွှဲပြောင်းရယူတဲ့လုပ်ရက်တွေရပ်ဖို့နဲ့တရုတ်ကိုလာတဲ့ကုမ္ပဏီဈေးသက်သာအောင်ငွေကြေးချေလဲရီမလုပ်ဖို့ဆိုတဲ့အချက်အလက်တွေပါဝင်ပါတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရီးဟာဥရောပအပေါ်မူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရီဖ်ကဒီကနေ့ပြောကြားလိုက်ပါတယ်ရှင်။
ဘုရင်နေညာပဲထိတ်တန့်ရောက်နေတဲ့ VOA ရဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Dexter Wendy ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့
တနအိစာအစီအစဉ်စာစုံကိုအတန်လွင့်ချိန်ပြပြခြင်းညစနေနိုင်ကနေ17:30နာရီထိနိုင်တော်မီတာ20နှစ်ဆက်ငါ30နှစ်တို့ကနေပြန်လည်နားဆင်နိုင်ပါတယ်။ဗီဒီယိုတော်ရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.